Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဧပြီလ17ရက်တနင်္လာနေ့ဗကြံအကြားနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်ထွင်ပေးနေပါတယ်ကျွန်မဆုမြတ်မောပါရှင် COVID-19 ကရောဂါရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင် COVID-19 ကရောဂါအဆိုးဆုံးဖြစ်ပွားတဲ့နိုင်ငံတစ်ခုဖြစ်တဲ့စပိန်နိုင်ငံကတင်းကျပ်ထားတဲ့ကန့်သတ်မှုတချို့ကိုဒီကနေ့စတင်ဖြေလျော့ခဲ့ပြီးထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကလုပ်သားတွေကိုအလုပ်ခွင့်ပြန်ဝင်ခွင့်ပြုခဲ့ပါတယ်။ရောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေသေးတာမို့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်အကအကွယ်ဝတ်စုံတွေပေးဖို့လိုအပ်တဲ့အပြင်တယောက်နဲ့တယောက်အနည်းဆုံး2မီတာအကွာအဝေးမှသာရှိနေအောင်အသေးအချာလှုပ်ထားပေးဖို့လိုအပ်ပါတယ်။ကယောဂါကြီးဟာကျန်းမာရေးကိုချိမ့်ချောက်နေတယ်လို့စီးပွားရေးလူမှုရေးကိုလည်းချိမ့်ချောက်နေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်
။ Por eso la respuesta exige combinar medidas que eviten el contagio que permitan la recuperación de nuestro sistema de salud.
ကျန်းမာရေးစနစ်ပြန်လည်ထူထောင်အောင်လုပ်ရမယ့်တစ်ချိန်ထဲမှာနိုင်ငံရဲ့စီးပွားရေးရပ်ပြီးပြိုလဲကျမသွားအောင်ကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။တလားလောက်အင်ပြင်မထွက်ရကန့်သက်တားမြစ်ချက်ကိုဖြေချောလိုက်တဲ့ဒီကနေ့မှာအဓိကမြေယထားနဲ့မြေအောက်ယထားဘူဒာယုံတွေလူအသွားအလာများတဲ့နေရာတွေဘတ်စကားဂိတ်တွေမှာနှာခေါင်းစည်း10သန်းကိုအစိုးရကဝေငှဖို့စီစဉ်ထားတဲ့အတွက်မက်ဒရစ်မြို့တော်မှာရဲအယားရှိတွေကလိုက်နံဝေငှပေးခဲ့ကြပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံမှာရောဂါပိုးကူးသူဒီကနေ့အထိ36,000ကျော်သေဆုံးသူ18,000ကျော်ရှိပါတယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကင်းရှင်းသွားပြီလို့သတ်မှတ်ရတဲ့လူနာ116ယောက်ထက်မနည်းကိုရောဂါပိုးကူးနေတာပြန်လည်တွေ့ရှိခဲ့ပါတယ်။အခုလိုဘာကြောင့်ရောဂါပိုးပြန်ကူးသလဲဆိုတာတာဝန်ရှိသူတွေစုံစမ်းနေကြဆဲဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးဂျွန်ယွန်ကျွန်းကတော့လူနာတွေရောဂါပိုးထက်ကူးစက်တာမျိုးမဟုတ်ဘဲကိုယ်ထဲမှာရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန်ရှင်းတန်လာတာဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောပါရယ်။တချို့ကျွမ်းကျင်သူတွေကတော့ပထမဆေးစစ်တုံးကအဖြေမှားတာဖြစ်နိုင်တယ်လို့လူနာရဲ့ကိုယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကျန်နေပေမဲ့အဲ့ဒီပိုးကမကူးစက်နိုင်တာဒါမှမဟုတ်လူနာနဲ့တခြားသူတွေကိုအန္တရာယ်မပေးနိုင်တာမျိုးဖြစ်ကောင်းဖြစ်မယ်လို့ပြောပါရယ်။တောင်ကိုရီးယားမှာဒီကနေ့တင်းနှလာနေအတွက်ကူးစက်သူအသက်25ယောက်ပဲရှိပေမဲ့ရောဂါပိုးကင်းသွားပြီလို့သတ်မှတ်ခံရသူတွေထဲမှာပိုးပြန်တွေ့တဲ့အတွက်စိုးရိမ်စရာဖြစ်ခဲ့ပါတယ်။ဒါပေမဲ့ရောဂါပိုးပြန့်နှံ့တားဆီးမှုထိန်းချုပ်ဖို့အတွက်လူတွေကိုလိုအပ်မှသာအိမ်ပြန်ထွက်ဖို့လူစုလူဝေးမလုပ်ဖို့အစသဖြင့်ကန့်သတ်ထားတာတွေကိုရှော့ချတဲ့မတဲ့မကြခင်ပြန်လဲတုံ့တက်သွားမယ်လို့ဝန်ကြီးချုပ်ချမ်စီကျောင်းကဒီကနေ့ပြုလုပ်တဲ့ကတ်ရောဂါစီမံခန့်ခွဲရေးအစည်းအဝေးမှာပြောကြားခဲ့ပါတယ်။လောလောဆယ်မှာတော့ဧပြီ19ရက်မတိုင်ခင်အထိတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့အကြံပြုချက်ကိုတိတိကျကျလိုက်နာကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးရေးကိုတိုးမြင့်လုပ်သွားမယ်လို့ပြောကြားလိုက်ပါတယ်။COVID-19 ကရောဂါတိုက်ဖျက်ရေးအစိုးရရဲ့အထောက်ဆောင်ရွက်မှုအစီရင်ခံစာကိုလွှတ်တော်ကိုတနင်္ဂနွေနေ့တုန်းကတင်ပြခဲ့တယ်လို့အစိုးရပိုင်း KCNA သတင်းကထုတ်ပြန်ပါတယ်။ COVID-19 ကရောဂါတိုက်ဖျက်ရေးနိုင်ငံတော်အရေးပေါ်စီမံကိန်းကိုပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးကိုရှေ့ရှုပြီးတော့ဆက်လက်တိုးမြှင့်ဆောင်ရွက်သွားမယ်လို့လွှတ်တော်ကိုတင်ပြတဲ့အစီရင်ခံစာထဲမှာပြောထားတဲ့အကြောင်း KCNA သတင်းကဆိုပါတယ်။တဲ့မှာဖော်ပြတဲ့ဓာတ်ပုံထဲမှာတော့ရာချီးတဲ့လွှတ်တော်အမတ်တွေဟာနှာခေါင်းစည်းအကာအကွယ်တွေဝတ်ဆင်ထားခြင်းမရှိသလိုတယောက်နဲ့တယောက်နိနိကက်ကက်ထိုင်နေကြတာတွေ့ရပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့နယ်စပ်အဝင်အထွက်တွေကို90ရာခိုင်နှုန်းအကန့်အသတ်တားမြစ်မယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့နိုင်ငံတွေမှာရောဂါပိုးကူးစက်သူအရေးအတွက်မြင့်တက်နေတယ်လို့တရုတ်လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲလီယူဟိုင်တောင်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နယ်စပ်ဂိတ်တွေကနေမလိုအပ်ဘဲအသွားအလာလုပ်တာကိုကန့်သတ်ထားပေမဲ့နိုင်ငံရဲ့နယ်စပ်တစ်ချောင်းအဝင်ထွက်အားလုံးကိုထိန်းချုပ်ဖို့ကတော့စိန်ခေါ်မှုတွေရှိတယ်လို့သူကပြောပါတယ်။ COVID-19 ကပ်ရောဂါစတင်ခဲ့တဲ့ဝူဟန်မြို့ကို2လကျော်ကြာပိတ်ထားခဲ့ရာကပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်အခြေအနေတွေတဖြည်းဖြည်းပုံမှန်ပြန်ဖြစ်လာချိန်မှာပဲနိုင်ငံရဲ့နောက်တစ်ကျော်ကူးစက်မှုတွေဖြစ်လာမှာကိုကာကွယ်နိုင်ဖို့အတွက်တရုတ်ကတိုးမြင့်လှုံ့ဆော်နေပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက် တိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကျမများသတင်းအာမရှင်သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကိုထိန်းချုပ်ဟန့်တားနိုင်မှုတနိုင်ငံလုံးအသွားအလာတွေပြည်ပင်ထားတာကြောင့်ရပ်ဆိုင်းနေရတဲ့လုပ်ငန်းတချို့ကိုဒီသတင်းပတ်ထဲမှာပြန်ပြီးတော့ဖွင့်ခွင့်ပြုတော့မှာဖြစ်တယ်လို့အမည်မဖော်လိုသူအစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတော့ Writers သတင်းကဖော်ပြပါတယ်။အသွားအလာတွေပိတ်ထားတာကြောင့်အိန္ဒိယစီးပွားရေးထိခိုက်နေတာကိုသက်သာရော့ပါစေဖို့အတွက်အခုလိုစီးပွားရေးလုပ်ငန်းတွေပြန်ပြီးလည်ပတ်ဖို့ခွင့်ပြုမှာဖြစ်တယ်လို့လည်းဒီသတင်းမှာဖော်ပြပါတယ်။အိန္ဒိယနိုင်ငံတွင်ထုတ်ပြန်ထားတဲ့21ရက်ကြာသွားအလာပိတ်ပင်ထားတဲ့အမိန့်ဟာအင်္ဂါနေ့မှာအကုန်ဆုံးမှာဖြစ်ပြီးနောက်ထပ်အချိန်ထပ်တိုးလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဒါကိုအိန္ဒိယအစိုးရကဒီသတင်းပတ်ထဲမှာဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။လူဦးရေသန်း1300ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9200ကျော်ရှိပြီးသေဆုံးသူ300ကျော်ရှိကြောင်း Johns Hopkins Coronavirus Disease Challenge Center CDC ရသိရပါတယ်ရှင်။တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုရှေ့တောင်ပိုင်းပြည်နယ်တွေမှာအားပြင်းနဲ့မုန်တိုင်းတွေတိုက်ခတ်ခဲ့တာကြောင့် Mississippi ပြည်နယ်မှာအနည်းဆုံးလူ6ဦးသေဆုံးခဲ့ပါတယ်။မုန်တိုင်းကြောင့် Mississippi နဲ့ Louisiana ပြည်နယ်တွေမှာလေဆင်နှာမောင်းတွေဖြစ်ပေါ်ခဲ့တယ်လို့မိုးသီးထန်ပြီးတော့လေပြင်းတိုက်ခတ်ခဲ့တာပါ။တနင်္ဂနွေနေ့ Easter ပွဲတော်မှာဒီလိုအဖြစ်မျိုးနဲ့ဘယ်သူမှကြုံကျင်ရမှာမဟုတ်ဘူးလို့လည်း Mississippi ပြည်နယ်အုပ်ချုပ်ရေးမှူး Ted Reeves ကပြောပါရယ်။ဒီကနေ့တနင်္လာနေ့နိုင်ငံအရှေ့ပိုင်းမှာလေပြင်းတိုက်ခတ်တာရေကြီးတာနဲ့အင်အားပြင်းလေဆင်နှာမောင်းတွေဖြစ်ပေါ်နိုင်တယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါရယ်။ဒီနဲ့ထုတ်လို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC အဖွဲ့ဝင်နိုင်ငံတွေနဲ့ OPEC အဖွဲ့ဝင်မဟုတ်တဲ့ရုရှားနဲ့မက္ဆီကိုနိုင်ငံတို့ကြားရေနံလျှော့ချထုတ်လုပ်ဖို့သဘောတူညီခဲ့ကြပါတယ်။ဒီနဲ့ထုတ်လုပ်တဲ့နိုင်ငံ23နိုင်ငံကဝန်ကြီးတွေအင်တာနက်ကတဆင့်ချင်းပါတဲ့အရေးပေါ်အစည်းအဝေးမှာအခုလိုသဘောတူခဲ့ကြတာပါ။သဘောတူညီချက်အရအဲ့ဒီနိုင်ငံတွေအနေနဲ့မေလ10ရက်နေ့ကစပြီးတကမ္ဘာလုံးအတိုင်းအတာနဲ့တနည်းကိုရေနံစီ 9.8 တန်းသာထုတ်လုပ်တင်ပို့မှာဖြစ်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်ကြောင့်ရေနံစိကျဆင်းနေတာကိုကြားကန်ပြီးနိုင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့လကဗရန်ရေနံစိတစ်စီးကိုအမေရိကန်ဒေါ်လာ30ဝန်းကျင်လောက်ထိဈေးကျသွားခဲ့တဲ့အပြင်ဒေါ်လာ20လောက်ထိထိုးချခဲ့တဲ့အဖြစ်နဲ့ပါကြုံခဲ့ရတဲ့အတွက်ရေနံကရတဲ့ဝင်ငွေကိုမှီခိုနေရတဲ့နိုင်ငံတွေအတွက်စိုးစိုးဝါးဝါးထိခိုက်ခဲ့တာပါ။အခုလိုရေနံထုတ်လုပ်မှုလျှော့ချဖို့သဘောတူညီချက်ရတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြိုးဆိုလိုက်ပြီးဒီသဘောတူညီချက်ကြောင့်အမေရိကန်နိုင်ငံတွင်ကစွမ်းအင်နဲ့ဆက်ဆက်တဲ့လုပ်ငန်းတွေကိုဆက်ပြီးတော့ထိန်းထားနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆိုဒီဘီယင်ကိုလည်းသမ္မတထရမ့်ကချီးကျူးစကားပြောကြားခဲ့ပါတယ်။ကမ္ဘာမှာဆိုဒီအာရေဗျာနိုင်ငံကရင်းနဲ့အများဆုံးတင်ပို့ရောင်းချနေပြီးမြဲအမေရိကန်နိုင်ငံကကမ္ဘာမှာရင်းနဲ့အများဆုံးထုတ်လုပ်နေတာပါ။အီရန်ရင်းနဲ့ဝန်ကြီးပီချန်နမ်ဒါဆန်ကနီကတော့ဒီသဘောတူညီချက်ရဲ့ရလဒ်ကိုချက်ချင်းလိုလိုပဲမြင်ရလိမ့်မယ်လို့ပြောပါတယ်ရှင်။မနေ့ကကြာရောက်ခဲ့တဲ့ Easter တနင်္ဂနွေနေ့မှာအီတလီနာမည်ကျော်မြို့သားအဆိုတော် Andrea Bocelli ကအီတလီနိုင်ငံမီလန်မြို့အထင်ကရကက်သီဒရယ်ဘုရားကျောင်းမှာတကူတော်ဂီတဖျော်ဖြေပွဲပြုလုပ်ခဲ့ပါတယ်။ပရိသတ်မပါဘဲကျင်းပခဲ့တဲ့ဒီဖျော်ဖြေပွဲမှာဘုရားကျောင်းကအော်ဂန်တိခတ်သူတဦးသာပါဝင်အားဖြင့်တိခတ်ပေးထားတာပါ။Music for Hope မျော်လင့်ခြင်းအတွက်ဂီတလိုနာမည်ပေးထားတဲ့ဒီဖျော်ဖြေပွဲကိုတကဘာလုံးကတန်းတဲ့ချီတဲ့ပရိသတ်တွေကြည့်ရှုနားဆင်နိုင်အောင်ပိုချဲလီကသူ့ရဲ့ YouTube ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်။ဖျားเจ้าစင်မြင့်ထက်ကနေပိုချဲလီကဂန်ဒဝင်တေးသချင်းလေးပုံနဲ့ဖျော်ဖြေခဲ့တာကို YouTube ကနေတဆင့်နားဆင်ခံစားကြရသူတွေရင်ထဲထိရိုက်ခတ်ခံစားခဲ့ရပါတယ်။အခုအချိန်မှာလူတွေနားချင်းခံစားနေရတာတွေကိုကုစားပေးလိုတဲ့အပြင်မြစ်တာတရားနဲ့အနာဂတ်မျှော်လင့်ချက်ကိုအီတလီနိုင်ငံနဲ့ကမ္ဘာကြီးကိုပေးဖို့ရည်ရွယ်တယ်ဆိုတဲ့ဒီဖျော်ဖြေပွဲဟာကိုရိုနာဗိုင်းရပ်စ်ကရောဂါဆက်ရောက်နေတဲ့အချိန်လူအများအတူပါဝင်ဆူတောင်းနိုင်အောင်ဆောင်ကျဉ်းပေးနိုင်ခဲ့ပါတယ်ရှင်။ဒီနေ့နေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးခဲ့တာပါအခုဆက်ပြီးတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင
်ကိုဗစ် -19 ကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေအနေနဲ့မလိုအပ်ဖက်အပြင်သွားတာမျိုးကိုရှောင်ကျင်ပြီးနေအိမ်အဝင်အထွက်များတာဟာအန္တရာယ်ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံကသတိပေးထားပါတယ်ပြည်သူတွေနေအိမ်အပြင်မထွက်ကြဘူးလိုက်လံနှိုးဆော်ပြီးဆောင်ရွက်နေကြတဲ့အုပ်ချုပ်ရေးမှုတွေကလည်းဒီပေါ်ကိုပြည်သူတွေအနေနဲ့လိုက်နာစေဖို့အတွက်မြစ်တာရက်ခံထားတဲ့အကြောင်းတွေကိုပြောပြသွားမှာပါကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးခြင်းအထူးဆိုမြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ42ဦးရှိထားပြီးသေဆုံးသူကတော့4ဦးအထိရှိသွားပါပြီ အခုလိုသိဆုံးသောအရာဆိုရာဂိုင်နှုန်းမြင့်နေတဲ့အခြေအနေမှာရှိရလို့ COVID-19 ရောဂါထိန်းချုပ်ရမှာပါဝင်ဆောင်ရွက်နေတဲ့ရန်ကုန်မြို့ကပြည်သူတွေနဲ့ဒီကနေ့ပြုလုပ်တဲ့ online အစည်းအဝေးမှာတွေ့ဆုံရင်းအတိုင်ပင်ခံကအခုလိုပြောခဲ့ပါတယ်
။ဒီနေ့မနေ့စဉ်40တယောက်အထိရောက်သွားပြီပေါ့40တယောက်ထက်မှဆိုလို့ရှိရင်၄ယောက်ကကွယ်လို့နေဆိုင်ရောက်ပါတယ်ဆိုတော့ပြောရမယ်ဆိုရာဂိုင်နှုန်းနည်းနည်းမြင့်တယ်လို့ပြောရမှာပဲ။ဒါတော့အဖြစ်ကိုအဖြစ်တိုင်းကိုရင်ဆိုင်ရနိုင်မယ်။အဲ့တော့အဲ့ဒီမှာမတ်ကိုတတိပြုမိတာအဲ့ဒီအခုဒီနောက်နံပါတ်39ပေါ့နော်နံပါတ်39ဆုံးသွားတဲ့ယူနာကအသက်85နှစ်ရှိပြီအခြေခံယောဂါတွေလည်းရှိတယ်အဲ့တော့အသက်ကလည်းကြီးတယ်အခြေခံယောဂါလည်းရှိတယ်ဆိုတော့ဒီဟာ COVID-19 ဖြစ်ဖို့ဟာအင်မတန်မှလွယ်ကူသွားတယ်လို့ပဲပြောရတော့မှာပေါ့
တည်ဆုံးသွားပြီဖြစ်တဲ့လူနာနံပါတ်39ရဲ့အခြေအနေကိုသုံးသပ်ပြီးပြည်သူတွေအနေနဲ့နေအဝင်အထွက်အသွားအလာများများမလုပ်ဖို့ကိုသတိပေးသွားပါတယ
်ဒီအခြေအနေကိုပြန်ပြီးတော့သုံးသပ်ကြည့်တဲ့အခါကျတော့အိမ်အဝင်ထွက်သိမ်းများတယ်အဲ့ဒါတော့ကျမတို့ပြည်သူပြည်သားတွေကိုသတိပေးခြင်းတယ်အိမ်အဝင်ထွက်သိမ်းများတာဟာအန္တရာယ်ပဲဒါမှမဟုတ်ခွာခွာနေပါခွာခွာနေပါဆိုတာအဲ့ဒါကိုပြောတာပါဟိုလူနာတယောက် COVID-19 positive တွေ့ပြီဆိုလို့ရှိရင်ဘယ်သူတွေနဲ့အဆက်အသွယ်ရှိခဲ့ကြလဲဘယ်လိုကူးခဲ့မလဲဆိုတာလိုက်ပြီးစုံစမ်းမှာလိုက်ပြီးစုံစမ်းမှာအခါမှာလူနာ39ကတော့ဓာတ်ရိုက်နိုင်ငံခြားသားတွေနဲ့ဆက်သွယ်တာမရှိဘူးနိုင်ငံခြားမှာရောက်ဖူးတဲ့သူတွေနဲ့ဆက်သွယ်တာမရှိဘူးသို့တော်ညာလဲအိမ်ကလူဝင်လူထွက်တိတ်များပါတယ်
COVID ရောဂါကာကွယ်နိုင်မှုနဲ့ထိ ंछ ုပ်ကူတာနိုင်ရေးအတွက်တကြံကာလအတွင်းမှာမလိုအပ်ဖဲအိမ်ပြန်မထွက်ကြဖို့နဲ့လူစုလူဝေးမလုပ်ကြဖို့ကိုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အဲ့ဒီညွှန်ကြားချက်တွေကိုပြည်သူတွေလိုက်နာဖို့အတွက်မြို့နယ်အလိုက်အုပ်ချုပ်ရေးမှူးတွေကလိုက်လံနှိုးဆော်တာပြီးပြုလုပ်နေကြတာပါ။တကြံကာလအတွင်းမှာမလိုအပ်ဖဲအိမ်ပြန်မထွက်ကြဖို့အပြင်ရေမကစားဖို့အတွက်ကိုပါရက်ွက်တွေရဲ့တတိပေးထားတယ်လို့ရန်ကုန်မြို့နယ်အုပ်ချုပ်ရေးမှူးဦးမင်းမောင်မောင်ကအခုလိုပြောပါတယ်။
ကျွန်တော်တို့ရှင်မှာတော့ထွေတူးမရှိပါဘူးကျွန်တော်တို့ရှင်မှာထွက်တဲ့လူလည်းစိတ်မရှိဘူးဒီတော့လျှောက်တော့ speaker နဲ့ light on နဲ့ seven comedy ရက်အုပ်တွေရောလေအားလုံးပေါင်းပြီးတော့ဟုတ်ကဲ့ကျွန်တော်တို့ရက်အုပ်တွေတီချာမာရရယ်ဟောမစော့ဘူးလေ
အစိုးရကထုတ်ပြန်ထားတဲ့အတိုင်းညွှန်ကြားချက်တွေကိုလမ်းတွေထဲမှာအတိအပြေပြောကြားထားသလိုနေအဝင်အထွက်ရော့ပါစေဖို့ကိုလည်းရက်ွက်နေလူငယ်တွေနဲ့စုပေါင်းပြီးစောင့်ကြည့်ဆောင်ရွက်တာမျိုးတွေလှုပ်ဆောင်နေတယ်လို့မယန်းကုံမြို့နယ်အမှတ်နေရက်ွက်ကရိုင်းမှုဦးဆန်းကိုကလည်း VOA ကိုပြောပါတယ်
ကျွန်တော်လမ်းအနေနဲ့ကတော့နေပင်ကြရင်တော့နှူးတော်ပေးထားတယ်လေ၁၀ရက်ကနေ၁၉ရက်အထိသူရကတို့ပြန်ကြည့်ထားတဲ့ချင်းချင်းစီကန်းလေးတွေကိုတော့ကားအနေပေါ့နော်လိုက်ပြီးတော့မိုက်ဟိုလိုက်អော်တာပြီးអော်ပေးထားတယ်ထုတ်တဲ့ရက်ကစပြီးတော့អော်ပေးထားတယ်ခင်ဗျအဲ့ဒီလုပ်မျိုးတော့လုပ်ပေးထားတယ်ဟိုလိုတော့တင်းတင်းကြပ်ကြပ်ကြီးတော့တိတ်တော့ဥစ္စာတော့မရှိသေးဘူးခင်ဗျအားရမှုတော့ရှိပါတယ်လိုက်နာကြပါတယ်တောင်းတောင်းမထွက်ကြပါဘူးကျွန်တော်နေပင်ပိုင်းကျွန်တော်လမ်းလုံချမှုတော့ဖွဲ့လေးနဲ့ဖွဲ့ပြီးတော့နေနေတော့လေအထွက်လာတော့နေပါတယ်ကျွန်တော်ပြ
မြန်မာနိုင်ငံတွင်တက်ခွဲတီပြူလူနာတွေကလူနာနံပါတ်၄နဲ့9ဟာယောဂပျောက်ကင်းသွားပြီဖြစ်လို့စေယုံကနေစင်ဝင်ပြုတ်လိုက်ပြီလို့လည်းသိရပါတယ်။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း18သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂကြောင့်သေဆုံးသူ3,500ကျော်ရှိခဲ့ပြီးယောဂသက်သာလာသူအရေအတွက်ဟာလည်း4,300ကျော်ရှိထားပြီဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
တချံကျုံပည့်ရတွေအတွင်းမှာပြည်သူတွေအနေနဲ့တတ်နိုင်သမျှအိမ်ပြန်မထွက်ကြဖို့အစိုးရကညွှန်ကြားထားတာနဲ့ပတ်သက်ပြီးဒီနေ့တချံအကြနဲ့အကြည့်လိုက်နာမှုရှိကြရလားဆိုတာနဲ့ကိုဗစ်ကာလတချံကိုဘယ်လိုဖြတ်သန်းနေကြသလဲဆိုတာကိုမေးမြန်းပြီးတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်ပြန့်ပွားတာကိုတားဆီးကာကွယ်နိုင်ဖို့အတွက်အစိုးရကတချံကျုံပည့်ရတွေဖြစ်တဲ့ဧပြီလ10ရက်နေ့ကနေ19ရက်နေ့အထိကိုတတ်နိုင်သမျှအပြင်မထွက်ဘဲအိမ်ထဲမှာပဲနေကြဖို့ညွှန်ကြားထားပါတယ်။ဒီလိုအိမ်ထဲမှာပဲနေနိုင်ကြဖို့အတွက်ပုံမှန်ဝင်ငွေမရှိတဲ့လက်လုံလက်စားတွေကိုအစိုးရကအခြေခံစားသောက်ကုန်တွေထောက်ပံ့ပေးနေပါတယ်။မန္တလေးမြို့မှာတော့ဒီလိုအပြင်မထွက်ကြဖို့ညွှန်ကြားချက်ကိုတတ်နိုင်သလောက်လိုက်နာနေကြပြီးဒီတချံရက်တွေအတွင်းမှာလူသွားလူလာအတော့ကိုတိတိတတ်တာနှဲပါသွားသလိုညွှန်ကြားချက်ကိုတော်တော်များများလိုက်နာကြတာတွေ့ရတယ်လို့မန္တလေးမြို့မှာနေထိုင်တဲ့ဦးညီပူလေးကပြောပါတယ်။
လမ်းပေါ်မှာလူရှိတာပေါ့ကောသူကိစ္စကိုတောင်းကြလာကြတာရှိပါတယ်။ကျုံပေးမှာလည်းအကန့်တထားပါလေ။ကစားပို့လို့ပြရတယ်ဘာမှမကစားကြပါဘူး
။အသွားအလာကန့်တထားတာတွေရှိပေမဲ့လုံးဝမထွက်ကြဖို့အမိန့်ထုတ်ထားတာမဟုတ်တဲ့အတွက်လိုအပ်လို့သွားလာနေရသူတွေရှိပြီးအဲ့ဒီလိုသွားလာနေရသူတွေအတွက်မဖြစ်မနေနှာခေါင်းစည်းတက်ကြဖို့ကိုလည်းမန္တလေးမှာမြို့တော်ဝင်ကညွှန်ကြားထားသလိုမြို့တော်စီပင်သားရရေးကော်မတီကလည်းတည်ချာကြက်မှတ်ဆောင်ရွက်နေကြတဲ့အကြောင်းကိုမန္တလေးမြို့တော်စီပင်သားရရေးကော်မတီဝင်ဦးကျော်ရင်မင်းကအခုလိုပြောပြပါဗ
ျ။ဈေးတွေမှာလည်းအခုကျွန်တော်တို့တာတောက်ကုန်နဲ့ဈေးဝါးတွေအဲ့ဒီဆိုင်ကြီးကတော့ဒီ channel ဆိုင်ကြီးပိတ်ထားတာတာတောက်ကုန်နဲ့ဈေးဝါးတွေပုံမှန်ရောင်းနေတယ်ဈေးဝယ်လာတဲ့ဈေးဝယ်တွေရောတော့ဈေးသူဈေးသားတွေရော နှခေါင်းစည်းကျွန်တော်တို့အတက်မနေရနှခေါင်းစည်းမတက်လို့ရှင်ဈေးရဲဟိုမနေရဘူးဆိုတော့အဲ့ဒီလိုစီကံတစ်ခုထုတ်ပါတယ်အဲ့ပြီးတော့တက်မှာတော့သူတို့နှခေါင်းစည်းရရှိရတဲ့အလူရှင်တွေကလည်းအလူဟိုနှခေါင်းစည်းအစ်ကိုပေးစုတာရှိတယ်နောက်တစ်ခုကမြို့ဝင်ကြီးကအတန်းပွဲတွေနဲ့ညီနိုင်ဆောင်ရဲ့ဆိုတော့ဒီ dream ဖြစ်တယ်တို့ homemade တန်လျှော်လို့ရတဲ့နှခေါင်းစည်းတွေဆုံးပြီးတော့ဒီနေ့ဆင်းတော့ဈေးတွေမှလိုက်ပြီးတော့ဝေပေးနေပါတယ်အဲ့ဒီလိုနည်းလမ်းအဖြစ်ကျွန်တော်တို့ရေဆိုင်ဖြစ်ရှင်းနေတာပါတယ်
အကြံကာလမှာအင်ပြင်းမထွက်ကြဖို့ကိစ္စနဲ့ပတ်သက်ပြီးလှိုင်သာယာမြို့နယ်မှာဘလူတွေဆောင်ရွက်နေတယ်လဲဆိုတာကိုတော့လှိုင်သာယာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကအခုလိုပြောပြပါဗျ
။ဒီလှိုင်သာမှာတကယ်တမ်းရှိနေတဲ့ပုဂ္ဂိုလ်တွေတော်တော်များများကြတော့ဒီရပ်ွက်တွေမှာရှိနေတဲ့လူတွေကတော့တော်တော်များများလေးကိုလိုက်နာကြရတာတချို့ရပ်ွက်တွေမှာဆိုရင်ဘာလို့လဲဆိုတော့လမ်းရုံမှာပေါ့ဗျာအဝလုံးဆက်ထားပြီးတော့ဒီအချားအချားကအချားနေရလူတွေကအဝမခံတော့တဲ့အခါမျိုးတွေဖြစ်လာတယ်အခုကြတော့လေတော်တော်လေးကောင်းပါကွာဒီဘက်မှာကျွန်တော်တို့အင်ဂျင်နီယာတွေပါဆိုနေပဲဒီလိုမျိုးပေါ့နော်အရင်နဲ့စားတော့ချင်းပြေးပြေးချာချာကိုစီစစ်ပြောတာမျိုးလုပ်နေတယ်ဒါကြီးကတော့ခေဒီဒီဒီလိုတွေတော့တွေ့နေရတယ်အဲတော့ကျွန်တော်တို့ဒါသက်ဆိုင်ရကျွန်တော်တို့ဒီဘက်ကရင်းနှီးတစ်ဖွဲ့ဝဲတာဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့လည်းဒါတွေ့တာလည်းဆောင်ချက်ချင်းတော့ပြောတာပေါ့ဗျာနော်ကျောင်းနိုင်ငံဆီအောင်ထုတ်ပြန်ထားတာကတကယ့်စာဝင်နေရေးကိစ္စရဲ့ဒီမှာဒါတရားတော့မထွက်ပြီးတော့ဒီစာဝင်နေရေးပြည်တယ်ဖို့တော့ကိုဆောင်ရွက်ဖို့ဆိုပြီးတော့ဒီရက်တွေပြေးထားတာပဲဒီနော်ဟိုဒါပေမဲ့တော်တော်များများကတော့ကျွန်တော်တို့မြင်လာကြတော့ဟိုတော်တော်လေးကတော့လိုက်နာကြပါတယ်ပြီးတော့အကုန်လုံးခိုင်းတာတမျိုးလုံးနဲ့ခြုံပြောလို့ရှင်တော့ဗျာဒါကြိမ်တော့အားဖြင့်တော့ပြည်ပြည်ဝမှုတော့ပဲရှိပါမယ်တော့တွားလာနေတဲ့အားရောနေပါရောပြင်ရတာပါပဲ
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကဲ့ယောဂအသွင်ဖြစ်ပေါ်လာမှာကိုစိုးရိမ်တာကြောင့်ပချံရုံးပိတ်ရက်တွေမှာပြည်သူတွေအနေနဲ့မလိုအပ်ဘဲအပြင်ထွက်တာတွေမလုပ်ကြဖို့လူစုလူဝေးတွေမလုပ်ဖို့ကိုအစိုးရကညွှန်ကြားထားပါတယ်ဒီလိုအိမ်ပြင်မထွက်ဖို့ညွှန်ကြားထားတဲ့ကာလအတွင်းမှာပြည်သူတွေရဲ့စားဝတ်နေရေးကိုဖြည့်ဆည်းမှုအတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေကိုစားသောက်ကုန်9မျိုးထောက်ပံ့ပေးတာကိုလှုံ့ဆော်နေပါတယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားနေသူစုစုပေါင်းက42ဦးရှိနေပြီးသေဆုံးသူက4ဦးရှိနေပါတယ်။ကျွန်မအိမ်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါရစ
ေ။ပြည့်နှံ့လွယ်လာတဲ့ COVID ကရောဂါပိုးတွေ့နေရတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအနေနဲ့သတင်းအချက်လက်ရဖို့ခက်ခဲနေတာမတန်ဆွမ်းသူတွေအတွက်လိုအပ်တဲ့ထောက်ပံ့မှုပေးနိုင်ဖို့အားနည်းနေတာတွေကိုတင်ပြပေးချင်ပါတယ်။အစိုးရစီမံဆောင်ရွက်နေတဲ့ COVID-19ယောဂခုခံကာကွယ်ရေးပိုင်းမှာတည်င်းအချက်လက်ဖြန့်ဝေမှုအားနေတာတွေဒီယောဂနဲ့ပတ်သက်တဲ့ကျန်းမာရေးပဟုတုတအပြင်ယောဂနဲ့ကြုံလာပြီးဆိုရင်ကုညီဆောင်ရွက်ပေးနိုင်မယ့်ပစ္စည်းတွေစတဲ့မတန်ဆွမ်းသူတွေအတွက်ဒီယောဂကိုကာကွယ်ပေးနိုင်ဖို့အစိုးရဘက်ကပြင်ဆင်ပေးမှုအပိုင်းမှာအားနေနေတယ်လို့မတန်ဆွမ်းသူများဘဝမြင့်တင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာဦးစော်လင်းထွန်းကပြောပါတယ
်ပုဂ္ဂိုလ်ကကြုံရလေဆိုရှင်တရင်အချက်လက်ရရှိမှုပိုင်းမှာတော့ဟိုပြပြဝမရဘူးလို့ကျွန်တော်ပြောနိုင်တယ်။အဲဒီမှာဆိုပြောတော့ပြောနေတယ်သူတို့ပုံကြီးမှာဘာမှလည်းမတွေ့ကြဘူးသူတို့အနာပုံကြီးမှာလည်းမရှိဘူးဆိုတော့သူတို့ဆိုရင်မှုတွေကလည်းညော့နေတာရှိတယ်ပေါ့နော်ကျွန်တော်မတန်ဆန်းသူတွေရဲ့မတန်ဆန်းသူရဲ့ဒီဓာတ်စုဖွဲ့နေတဲ့ကဆိုရင်ကြာဖြစ်တာပေါ့
လူတိုင်းရရှိတဲ့ကျန်းမာရေးစောင့်ရှောက်မှုရပိုင်ခွင့်ရဖို့အားနည်းနေတာထောက်ပံ့မှုပိုင်းမှာလည်းအားနည်းနေတာတွေကြောင့်အစိုးရအနေနဲ့တပြေးညီထည့်သွင်းစဉ်းစားပေးဖို့ဦးစော်လင်းထွန်းကတောင်းဆိုလိုက်ပါတယ
်။ရှိုးတွေကမတန်ဆွမ်းသူတွေလည်းအခုအလုပ်တွေမရှိချောက်ဖြစ်တယ်။ဥပမာအနှိမ့်လုပ်ငန်းတွေပါလို့ဆိုရှင်လည်းရက်ကုန်ကြပြီလေ။ဒီလူတွေဘယ်လိုအဆင်ပြေမလဲ။ဒါပေမဲ့တကယ်တမ်းဟိုဆန်ဒီဟိုစနစ်စီမံခန့်ခွဲတဲ့လူတွေပစ္စည်းတွေကိုဆင်ဆွဲတဲ့လူတွေကသူအဆင်ပြေတယ်လို့ပဲကျွန်တော်ထုတ်ကြတယ်။အဲတော့လက်ရှိဟိုလုပ်ငန်းစီစဉ်တွေမှာမတန်ဆွမ်းသူတွေကိုချန်မနေခဲ့ဖို့မိမထားဘူး။ဟောအဲ့လိုမျိုးပြောချင်ပါတယ်။
COVID-19 ယောဂါကူးစက်ပြန့်နှံ့နေရမှာအွန်လိုင်းနဲ့ရုပ်သံမီဒီယာတွေနိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်မီဒီယာတွေကယောဂါဆိုင်ရာသတင်းတွေကိုအရေးတကြီးထည့်သွင်းဖော်ပြထုတ်လွှင့်နေပေမဲ့နိုင်ငံတွင်6သိန်းကျော်ရှိတဲ့နာမကျားလူမှုအတိုင်းဝိုင်းအတွက်တော့သတင်းအချက်လက်တွေလက်လန်းပြီးရယူနိုင်ဖို့ခက်ခဲနေတယ်လို့မတန်ဆွမ်းသူတွေကပြောပါတယ်မတန်ဆွမ်းသူတွေကိုဘဝမြင့်တင်နိုင်ဖို့ကူညီဆောင်ရွက်ပေးနေတဲ့စောတက်အောင်ကတော့မတန်ဆွမ်းသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုဘယ်လိုပေးရမလဲဆိုတာတိတိကျကျအစိုးရအနေနဲ့စီစဉ်ဆောင်ရွက်ပေးထားစီခြင်းတယ်လို့ပြောပါတယ်
။ဒီမှာဆိုရင်ကျွန်တော် quality period ပတ်နေပဲဆိုရင်ဘယ်လိုမျိုးနေရမလဲအဲ့ဒါမျိုးကြီးတော့ကျွန်တော်တို့မရှိဘူး
ထို့တူပဲအကျိုးကျွန်တော်ထရီမန့်လုပ်ပြီဆိုရင်ဘယ်လိုလုပ်မှာလဲကျွန်တော်တို့မတန်ဆန်းနေတဲ့သတင်းချက်လက်တွေကိုကိုမတန်ဆန်းဖွဲ့စည်းရတယ်ပြန်လုပ်ပေးနေတာဟိုအခုစကိုဗစ် 19 ကြောင့်ဖြစ်တဲ့ကျွန်တော်ကျန်းမာရေးပြဿနာကြောင့်ဖြစ်တဲ့လိုအပ်ချက်ရှိတယ်မတန်ဆွမ်းသူဖြစ်တဲ့အတွက်လိုအပ်ချက်ရှိရောနော်ဒီလိုအပ်ချက်တစ်ခုစလုံးကိုကျွန်တော်တို့ကဖြည့်ဆည်းပေးဖို့လိုတယ်မြန်မာနိုင်ငံမှာမတန်ဆွမ်းသူများဟာနိုင်ငံလူဦးရေ 4.36%ရှိပါတယ်။နှစ်ထောင်16ဒီကောင်စဉ်အချက်လက်တွေအရမြန်မာနိုင်ငံမှာမတန်ဆွမ်းသူနှစ်တသက်မှာ300ခန့်နှုန်းရှိပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကညွှန်ကြားရေးမှုချုပ်ဦးဝင်းနိုင်ထွန်းကတော့မတန်ဆွမ်းသူတွေနဲ့ပတ်သက်လို့စီစဉ်ဆောင်ရွက်နေတဲ့အကြောင်းကိုအခုလိုပြောပြလာခဲ့ပါတယ်။
ဒီဖြစ်တဲ့ဆိုလို့ရှိရင်သူတို့မှာဒီလိုပဲအဆက်ဆက်ဒီဗိုက်တွေသူတို့ရဲ့နောက်အဆက်ဆက်အခုညီတွေလို့ရဲဆိုတာကိုသူတို့အားလုံးလည်းစတင်ကနေကြိုတင်ပြီးတော့သိထားတာတွေလည်းရှိနေကြတဲ့အတွက်အပြေရရှိဖို့အတွက်ညီအစ်မတွေကျွန်တော်တို့ပေးတာမျိုးရှိတယ်လို့မတန်ဆွမ်းသူတွေရှိခဲ့လို့ရှိရင်ကြိုတင်ပြင်ဆင်ဖို့အတွက်ကျွန်တော်တို့ဒါတိုက်တွန်းနှိုးဆော်တာတွေပြုလုပ်ပေးထားပါတယ်မြန်မာနို
တကောင်ကျော်တနင်္လာနေ့မနေ့အစောပိုင်းကကြီးညာလိုက်တာကြောင့်ဗိုင်းရပ်စ်ကူးစက်ခံရသူအတည်ပြုလူနာ42ဦးရှိသွားပြီဖြစ်ပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။
ဟန်ကျမနယ်ဇက်ကကွက်တောင်းဘက်မှာထိုင်းဘက်ကနေရေလန်းကနေပြန်ဝင်လာသူတွေကိုတီးခြားစောင့်ကြည့်ရေးစင်တာတွေမှာခေါ်ယူထားရှိတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့နယ်ဇက်တွေပိတ်ထားပေမဲ့လည်းရန်နောင်းကွက်တောင်းဘက်မှာတော့နေရက်ပြန်မြန်မာတွေဆက်လီငယ်တွေနဲ့ခိုးဝင်ရောက်တာတွေရှိနေပါတယ်။ဒီလိုဆက်လီငယ်တွေနဲ့ပြန်ဝင်လာသူတချို့ကိုမြန်မာအာဏာပိုင်တွေဘက်ကဖမ်းဆီးပြီးစောင့်ကြည့်ရေးစင်တာတွေကိုပို့ပေးနေတယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရှေ့ပြောင်းလို့သမားပညာပေးရေးစင်တာရဲ့ကော်တောင်းမြို့တာဝန်ကဦးမိုးဝေကပြောပါတယ်
။ဆန်းနာဆိုတာကဦးနာမြို့ပိုက်တစ်ယောက်စားနှစ်ယောက်စားခိုးပို့တဲ့လေလေးတွေပေါ့။အဲ့လိုလူတွေလေးကြားဆိုရင်သူကမင်းလို့ရှိရင်သူကကွန်တီးလောက်တယ်လေလက်ခဏရိုက်ပြီးတိတ်ထားတာလည်းရှိတယ်။အစနေဗတ်မှာလင်းငယ်နည်းနည်းငယ်တာပေါ့သူကဟိုကမသိမသာလေးခုခိုးတော့လာတင်တာလေအဲ့လိုမျိုးတွေတော့ရှိတယ်တယောက်စားနှစ်ယောက်စားဟိုယောက်စားအဲ့လိုမျိုးတွေတော့ရှိတယ်ဟိုဒီ quality လောက်ပြီးပြီးလို့ရှိရင်သူတို့ဘယ်လိုစီစဉ်မယ်ဆိုတော့ပြန်ပြီးဆုတ်ဖြတ်လိုက်မယ်တောင်းဝန်ရှိတဲ့လူတွေကလေဘာကြောင့်လဲဆိုတော့ကိုကနေဇတ်တခြားပါဒီကွန်မောင်းနဲ့ကျွန်တော်တို့ကဒီယူရီးယားနဲ့ကနမိုင်မောင်းတရားကျော်လောက်ရှိတဲ့နေဇတ်တော့ရှော့မှာလေဒါမဲ့အားလုံးကလည်းလူတို့ရေးမချထားနိုင်ဘူးဒါပေမဲ့ကုန်းပေါ်မှာသူတို့စောက်နေတာလေတော့ရှိတာပေါ့လေတကွေချွေကြီးမော်စက်အဲ့လိုမျိုးတွေတောင်းဝန်ရှိတဲ့လူတွေအရင်စောက်လာရှိတယ်ဒါပေမဲ့ဒီကြားထဲမှာချို့ရတယ်ဟာညဘက်နေ့ဘက်ကိုချိန်ပြေးသူတို့ခိုးဝင်လာနိုင်တာတွေရှိတယ်ခင်ဗျာချို့ရတယ်လို့ကန်းနာခိုးပြီးစက်တဲ့ချိန်မှာသူတို့ကစက်မခံဘဲနဲ့ပြန်မောင်းပြေးတာလို့အဲ့လိုမျိုးတွေဖြစ်တာအဲ့တော့သူတို့ကကြောက်ပြီးတော့အဲ့လိုပြန်မောင်းပြေးတာလို့ပါလို့ဆိုတော့ဒီကစက္ကန့်အားမိုင်တွေကလည်းတိုင်းတော့ထိပ်ပိတ်လိုက်ရအောင်လေထိပ်ပိတ်ပြီးတော့ quality တန်လောက်ရအောင်သူတို့
ကော့တောင်းဘက်မှာတော့စောက်ကြီးရေးစင်တာ3ခုရှိပြီးလက်ရှိမှာတော့နေရက်ပြန်မြန်မာတွေကိုစောက်ကြီးစစ်ဆင်မှုတွေလုပ်နေပါတယ်။ထိုင်းမြန်မာနေဆက်တွေမှာနေဆက်တွေပိတ်ထားပေမဲ့ကုန်စည်စစ်ဆင်မှုတွေကတော့ရပ်နားထားတာမရှိပါဘူး။နေဆက်တရားတွေကိုအသုံးပြုပြီးကုန်တွေပို့ဆောင်နေရတာတွေရှိတယ်လို့ရန်နောင်းကော့တောင်းလိုနေရာတွေကနေဆက်လီတွေကိုသုံးပြီးနှစ်နိုင်ငံကုန်စည်ပို့ဆောင်မှုတွေလည်းရှိနေပါတယ်။ရန်နောင်းကော့တောင်းဘက်ကိုတရားဝင်ကုန်စည်ပို့ဆောင်နေတဲ့ဆက်လီတွေကအစီး30လောက်ရှိပါတယ်။ဒီလီတွေကတော့လင်မောင်းသူတို့ဦးနဲ့လိုက်ပါတို့ကလွယ်ရင်တခြားလူတွေလိုက်ပါတာမျိုးတွေမဖြစ်အောင်စိတ်ကန်းအာဏာပိုင်တွေကတိကျစစ်ဆေးမှုတွေရှိနေပါတယ်။ဒါပေမဲ့ပင်လယ်ပြင်မှာငါးပစုံရှာထွက်တဲ့လင်ငယ်လေးတွေကတော့အများအပြားရှိပြီးဒီလင်ငယ်လေးတွေကိုတုံးပြီးခိုးပြီးတွာလာနေကြတာတွေလည်းရှိနေတာပါ။အခုအခါမှာတော့ဆက်လင်ငယ်လေးတွေကနေမြေကျောင်းတစ်လျှောက်လုံခြုံရေးအားနည်းတဲ့နေရာတွေကနေတဆင့်ခိုးဝင်လာတာတွေရှိနေတာကြောင့်စိတ်ကန်းအာဏာပိုင်တွေကလိုက်လံစစ်ဆေးဖမ်းဆီးမှုတွေလုပ်နေတာပါ။ဖမ်းဆီးရမိတဲ့နေရက်ပြန်မြန်မာတွေကိုတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်စောင့်ကြည့်ရေးစင်တာမှာ21ရက်ထားပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေပါတယ်။
မြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirror Set 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့ မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ရခိုင်ပြည်နယ်ပုံရုံမျိုးနေနဲ့အမ်းမျိုးနေတွေမှာဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့တာကြောင့်စုစုပေါင်းရာသီ9ဦးသေဆုံးပြီးလူ20ကျော်ထိခိုက်ဒဏ်ရာရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းကပုံနှကြောင်းမျိုးနဲ့ကြောက်ဆိုင်ကြီးရွာတွင်ကိုအပရီလ13ရက်ဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြောက်ပေါက်ခွေခဲ့တာကြောင့်ကြောက်ဆိုင်ကြီးရွာသား10ဦးသေဆုံးပြီးဒဏ်ရာများပြားရရှိခဲ့တယ်လို့ပုံနှကြောင်းမျိုးနဲ့မျိုးသားလွှတ်တော်မှဦးခင်မောင်လာကပြောပါတယ်
။အော်ဒီနေ့မနက်ပိုင်း7နာရီလောက်မှာရွာထဲကိုလက်နက်ကြီးသုံးလုံးကြတယ်လို့ပြောတယ်။ရွာထဲမှာ4ဦးသေဆုံးတယ်။နောက်ဒဏ်ရာရတဲ့လူကိုပုံနှောင်းကျင်းဆေးတွေဆောက်လာတာမှာအဲ့ဒီဆေးဦးမှာနောက်ထပ်2ဦး။နောက်အဲ့ဒီပုံမှန်ကျန်ဆေးုံကတရံပြင်းထတဲ့လူကိုစစ်တီစစ်ပိုးရမှာလမ်းမှာဆစ်ဆေးကိတ်ကျမနေကြာတာနဲ့အဲ့ဒီမှာ2ဦးအကုန်လုံးအခုရှိတော့ရှိဦးလောက်ဒေဆုံတော့ပြီးလောက်ကြာတယ်အကုန်လုံးပေါင်း20ဦးလောက်ရှိတယ်ခိခိုက်ဒေဆုံဒါရောတရံရတာရော
အဲ့ဒီကြောက်ဆိုင်ကြီးပါဟာပုံနှကြောင်းမျိုးနေနဲ့နှမိုင်ကွာစစ်တွေရန်ကုန်ကာလမတ်ပေါ်မှာတည်ရှိပြီးဒီကနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားတာမရှိဘဲလက်နေကြီးကြီးကြောက်ပောက်ခွေခဲ့တာဖြစ်တယ်လို့သူကဆက်ပြောပါတယ်ပုံရကြောင်မျိုးနဲ့အတွင်းကစင်ရင်းချေရွာရဲ့နောက်ဖက်တောင်တန်းတွေပေါ်မှာမနေ့ကထိတိုက်ပွဲတွေပြင်းထန်နေတာရှိပြီးဒီကနေ့မနက်ပိုင်းကဖြစ်စဉ်နဲ့ပတ်သက်ပြီးမသိရသေးဘူးလို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူချုပ်ထွန်းထွန်းညီကပြောပါတယ်
။အော်ကျွန်တော်တို့ရွာမှာဖြစ်တာတော့ကျွန်တော်တို့မသိဘူးကြ။ပုံရကြောင်ရဲ့မြောက်ဖက်ကစင်ရင်းရဲ့စင်ရင်းရဲ့နောက်ဖက်တောင်ရိုးတွေပေါ်မှာတော့ဘုံဝဲတဲ့နေရက်လောက်ကတိုက်ပွဲဖြစ်တဲ့နေ့ရက်လည်းဖြစ်တဲ့အဲ့ဒါတွေတော့သိတယ်။ဟုတ်တယ်ဟုတ်တယ်ဒီနေ့ဒီနေ့ဖြစ်တာတော့မသိသေးဘူး။นี่แหละยัวฤทธิ์เเม่มาတော့ဖြစ်ပါဘူးဗျအဲ့ကျွန်တော်ပြောပြီးတော့ကျွန်တော်တို့ကနေနေလိုက်တာတွေတော့ကျွန်တော်တို့ပြောနေတာဗောနော်ဒါပတ်နောက်ပြီးဒါပတ်ဖြစ်တာတွေပြည့်စုံမှုဖြစ်တာတွေကတော့ကျွန်တော်တို့တော့တိတိကျကျမသိဘူးပေါ့မြေပြင်မှာဖြစ်နေတာ
ဒါပြင်အမ်းမျိုးနဲ့တလဲချောင်းအောက်စုအလေကျွန်းချေးရွာမှာလည်းလက်နေကြီးကြီးကြောက်ပောက်ကွေးခဲ့တာကြောင့်အရာသားတဦးသေဆုံးပြီး3ဦးဒဏ်ရာရှိခဲ့တယ်လို့အမ်းမျိုးနဲ့တွင်စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုမျိုးလင်ကပြောပါတယ
်ရွာထစ်ကိုကြက်တယ်ဗောနော်အဲ့ဒီရွာထစ်ကိုကြက်တဲ့အခါတယောက်ကကျချက်ချင်တည်တော့တယ်ဗောနော်အဲ့ဒီနေရာမှာပဲတည်လို့ဆုံးသွားတယ်ဗောနော်နောက်တစ်ယောက်ကလည်းငုတ်ကိုချီချမ်းမှန်သွားတယ်ဗောနော်အဲ့ဒီအမျိုးသမီးတူကပေါင်ကိုထိတယ်ဗောနော်အနိုင်နိုင်ကလေးတယောက်ကတော့လက်မုံကိုထိတယ်ဗောနော်သူတို့တွေကတော့မျိုးကြီးတော့ကီကီမောမောတော့ဒဏ်ရာတွေတော့မပြတ်ထန်ကြဘူးနော
်ကဘာမှာကိုဘက်ကရွာကအကြတဲ့ကြောင့်စစ်ပွဲတွေရဆိုင်ထားဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းထားသလိုညီမအရဖက်လူမှုဖွဲ့စည်းတွေကလည်းရခိုင်စစ်ပွဲတွေရဖို့တောင်းဆိုနေကြပါတယ်ဒါပေမဲ့လည်းအဲကိုချမ်းဖက်အဖွဲ့အစည်းဖြစ်အစိုးရကသတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်းပလောက်ဝမ်းမြို့နယ်တွေမှာအတန်လန်တိုက်ပွဲတွေပိုပြင်းထန်လာပါတယ်။အရသာထိခိုက်သေဆုံးမှုတွေလည်းများလာသလိုနေရာဆုံးခါထွက်ပြေးလာရတဲ့ဒုက္ခတွေတွေလည်းတိုးလာနေပါတယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ
။ကျုံမြန်မာနယ်စပ်ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတကြံအကျိုးနှင်းညကပေါက်ကွဲမှုနှစ်ကြိမ်ဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်လူထိခိုက်အသေးပြောက်မရှိပေမဲ့ COVID-19 ရောဂါကြောင့်တောကများနေချိန်မှာဖြစ်ပွားတာကြောင့်စိုးရိမ်စိတ်ပိုကွဲရကြောင်းဒေသခံတွေကပြောဆိုတာကိုတင်ပြသွားပါမယ်။ဒီဘုံပေါက်ကွဲရတဲ့ပတ်သက်လို့မူဆယ်ဒေသခံတဦးကအခုလိုပြောပါတဲ့
။အလုံးကွဲတယ်။အလုံးကဟို MPD ရုံးရှိမှာ။အလုံးကမိဘဝင်မှာ။အချင်းကြိုင်းပုံဖြတ်တယ်။ဇန်နဝါရီကွဲတော့မှအဆန်ထွက်ခဲ့တာပဲအဲ့ဒါပဲကြားတာ။ရုံးလိုက် MPD ရုံးနဲ့ဆက်ရတယ်။ဘုံကကားတစ်စီးဖြစ်သွား
ပေါက်ကွဲမှုဟာမူဆယ်မြို့ဟိုမွန်ရက်ကွက်ပြည်တော်စုလမ်းမကြီးမှာဖြစ်ခဲ့တာလို့လဲဒေသခံတွေကပြောပါတယ်မူဆယ်မြို့ဂိူနာလူမှုကူညီရေးအသင်းကဦးတောင်းထွန်းက
ဟိုနှလုံးကွဲတာဗျညညဆယ်နာရီကွဲလောက်ကပေါ့နော်အဲမြို့ထဲမှာဝုန်းသူကတန်းနှစ်ချက်ကြားလိုက်ရတယ်ပေါ့နော်အတန်းကျေပဲမြေကြီးတွေတုံသွားတယ်အဲ့နဲ့ကျွန်တော်တို့တက်ကြည့်တဲ့အခါကျဒူဆယ်အဲ့ဒီမြန်မာဆက်သွယ်ရေး MPT သင်ကရောင်းလိုက်နေမြန်မာစာတိုက်နားမှာပုံလုံးကွဲပါတယ်ဗျပုံကွဲတဲ့အတွက်လူရောထိခိုက်မှုမရှိပေမဲ့ကားနှစ်စီးပေါ့ထိခိုက်ပျက်စီးရဲ့အဲ့ဒီ MPT ဆက်ွယ်ရေးရုံးငန်းရဲ့ပေါ့ဖုန်းကက်အယောင်းဆိုင်ကတော့ဖုန်းကက်အယောင်းဆိုင်လည်းပျက်စီးသွားပါတယ်ဗ
ျ CCTV မှတ်တမ်းအရလူငယ်နှစ်ယောက်ကဆိုင်ကယ်နဲ့လာပြီးဖောက်ခွဲတာလို့သိရကြောင်းနဲ့ဘာကြောင့်ခွဲတယ်ဆိုတာတော့အတိအကျမသိရကြောင်းပြောပါတယ်COVID-19 ကရောဂါဖြစ်ပွားနေချိန်မှာအခုလိုဘုံပေါက်ကွဲတာကြောင့်လူတွေပိုပြီးစိုးရိမ်မကင်ဖြစ်နေကြောင်းလည်းဦးတောင်းထွန်းကအခုလိုဆက်ပြောပါတယ်
။ဟိုမျိုးစင်တပြေလုံးနဲ့သူ့ရင်ထောက်ထိတ်လဲရတယ်ပေါ့နော်။အခုဒီလိုရောဂါဆိုးဖြစ်နေတဲ့ အလုပ်ကြောင်နိုင်ငံရဲ့အချိန်နဲ့ဒီလိုနိုင်ကွဲရတယ်ဆိုတော့ကျွန်တော်တို့ကမျိုးလူကတော့ဟိုစိုးရိမ်နေခြင်းဖြစ်နေတာပေါ့ဗျ။ဟုတ
်လောလောဆယ်မှာတော့တရားခံကိုစုံစမ်းဖော်ထုတ်တဲ့တည်မကြားပြသေးပါဘူး။ပောက်ကွဲမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖြေချမဲ့တာဝန်ရှိသူမရှိကြောင်းသာတုံ့ပြန်ခဲ့ပါတယ်။မူဆယ်မျိုးဟာတရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အချက်အချာစခန်းဖြစ်တယ်လို့မူဆယ်မျိုးအနီးပတ်ဝန်းကျင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြီးစိုးလှုပ်ရှားနေတဲ့နယ်မြေလည်းဖြစ်ပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ယူအေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့ကထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာစီးပွားရေးဆိုင်ရာထိခိုက်မှုတွေနဲ့တွေ့ကြုံရတဲ့အတွက်ပြည်သူလူထုအနေနဲ့စားဝတ်နေရေးချက်တင်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ဘယ်လိုတွေရင်ဆိုင်ကြုံတွေ့နေရသလဲဆိုတာကိုကြည့်ကြရအောင်ပါ။ကပတ်ကယောဂဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတွေကိုမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ပိုင်းမှာအစိုးရကယောဂပြန့်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးဖြစ်ပေါ်စေမှုတွေကိုထိန်းချုပ်လိုက်တာတွေယောဂပိုးကူးစက်ခံရသူတွေနဲ့နေထိုင်တဲ့လူနေရပ်ကွက်တွေအတွင်းကိုပိုးသက်စေဖြန်းတာတွေယောဂပိုးကူးစက်ခံနိုင်ခြင်းရှိတဲ့သူတွေကိုလည်းကွာရန်တင်း14ရက်ထားရှိပြီးတော့စောင့်ကြည့်စေတာမျိုးတွေလှုပ်ဆောင်ခဲ့ကြပါတယ်။အဲ့လိုအခြေအနေမှာပဲပြည်သူတွေကလည်းကပတ်ကက်ယောဂကူးစက်ပြန့်ပွားမှုတွေကိုထိန်းချုပ်လို့တဲ့အတွက်ပြည်သူအများစုကအိမ်မှနေကြတဲ့အချိန်တွေပိုများလာပြီးတော့လူစုလူဝေးတွေကိုရှောင်ကျဉ်လာကြသလိုလမ်းမှာထွက်ပြီးတော့သွာလာလှုပ်ရှားမှုတွေဘတ်စကားစီးပြီးတော့သွာလာခြင်းတွေကိုလည်းရှောင်ကျဉ်လာကြတာတွေ့ရပါတယ်။ဒီလိုလူတွေအပြင်မထွက်ဘဲနဲ့အပြင်စားမစားတော့ဘဲနဲ့အိမ်တွင်းအောင်နေကြတဲ့အတွက်ချေကန်လူဒန်းစားတွေရဲ့စားဝင်နေရေးကိုလည်းတစ်စိတ်တစ်ပိုင်းထိခိုက်မှုတွေဖြစ်လာခဲ့တယ်လို့မိုဟင်လာရောင်းသူတူကခုလိုပြောပါသေးတယ်
။တိတ်အဆင်ပြေလှတယ်တော့မရှိတော့ကိုတော့ကလိုတော့စားကျင်နေဆိုစားလိုက်သွားကျင်နေဆိုသွားလိုက်လို့အဲ့လိုခုကအခုလိုအချိန်ကြတော့အဲ့လိုလုပ်လို့မရဘူး။ဆိုင်မှာမရောင်းရအောင်ပါဆယ်ပဲထုတ်ရတယ်ဆိုတော့အရင်လောက်တော့တိတ်မရောင်းရအောင်ကိုတော့ကဆိုလို့ရှိရင်ရောင်းသွားတဲ့လောက်ကိုတုံးချိုးထုတ်ရတော့ကိုကြဆင်းသွားလာပြောင်းအောင
်အခုလိုအခြေအနေမျိုးမှာကပတ်ကက်ယောဂဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကိုထိန်းချုပ်နိုင်ရေးကအရေးကြီးဆုံးဖြစ်နေတယ်လို့ထင်မြင်ယူဆထားသူတွေကလည်းရှိနေပါတယ်။မြက်ရွှေစင်ကားဝန်ဆောင်မှုလုပ်ငန်းကကိုသိန်းတန်းစိုးကလည်းသူ့အမြင်ကိုခုလိုပြောပါတယ်။
အဲကျွန်တော်တို့ဟိုကျွန်တော်လုပ်ငန်းဆိုတော့ဒါနားထားရတာပေါ့လေနှစ်ပတ်လောက်ရှိရပေါ့နားထားရအတွက်ကြောင့်မလို့စီးပွားရေးကတော့ရာမင်းပတ်စံထဲကတော့ဆုံးရှုံးတာပေါ့
အချို့စီးပွားရေးလုပ်ငန်းတွေကရပ်တန့်လိုက်ပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကတော့ဆက်လက်ရှင်သန်နေပေမဲ့လည်းအခြေခံလူဒန်းစားတွေအနေနဲ့ကတော့ဒီလိုအခြေအနေမျိုးမှာတောက်ခံထားဖို့ခက်ခဲနေတယ်လို့စိုက်ကဲအငားမောင်းသူတူကခုလိုပြောပါသေးတယ
်ကျွန်တော်တို့လူဝင်လူထွက်တွေအရန်ပါပြီးတော့စီးပွားရေးကအရန်ကြက်တဲနေတယ်ပေါ့ကျွန်တော်တို့အခုလိုလောက်ကင်နေတာလဲအစင်လုံးဝမပြေတော့တဲ့အစိပ်ပိုင်းနေရောက်နေတယ်။ကျွန်တော်တို့ရောက်ကွက်မှာလဲအခုတစနဲ့စောင့်ကြည့်လူနာနှစ်ယောက်လောက်ရှိသွားပါပြီ။ဒီယောဂါမျိုးကကူးစက်နိုင်တာများနေဆိုတော့လွယ်ပူတယ်ဆိုတော့မိသားစုတွေအားလုံးဟာပုံတော့အသွားအလားအနေအထိုင်ဆင်ကျင်ရတဲ့ဘဝမျိုးတွေရောက်လာတဲ့အခါကျတော့စားဖို့နေရေးတွေကအခက်အခဲတွေကဖြစ်သွားနိုင်ပါတယ်လို့
တကမာလုံးဆိုင်ရာကက်ယောဂါဖြစ်နေတဲ့အတွက်ခုလိုရက်တွေကြာလာတာနဲ့အမျှအခြေခံလူဒန်းစားတွေရဲ့စားဝင်နေရေးကိုလည်းပုံမထိခိုက်နိုင်တဲ့အနေအထားတွေရှိနေလို့စီးပွားရေးဆိုင်ရာစိုးရိမ်ပူပန်မှုတွေလည်းရှိပါတယ်လို့ကိုသိန်းတန်းစိုးကလည်းခုလိုပြောပါတယ်
ရကြလာတဲ့အမျှကျွန်တော်တို့တနေ့လို့တနေ့စားတဲ့လူတွေအတွက်ကလောက်ကန်ရှားပါလာမယ်ဝင်ငွေမရှိတော့ဝင်ငွေမရှိတော့ဘူးဆိုစောင်းနေတဲ့အတွက်ပါဖြစ်လာနိုင်တယ
်ခုလိုအခြေအနေမျိုးမှာမြန်မာနိုင်ငံကပြည်သူအများစုကလည်းစူတားယုံမအပအခြားနည်းလမ်းတွေမရှိနိုင်ဘူးလို့ထင်မြင်ယူဆနေသူတွေလည်းရှိပါတယ်မိုဟင်းကရောက်နေမနီနီဝင်းကလည်းခုလိုပြောပါတယ
်အော်ဒီယောဂကြီးမြန်မြန်ပြောက်သွားစေလို့ပဲစူတောင်းပါတယ်ဒါမှလည်းဒီမှာရှိတဲ့လူသားအလုံးစိတ်ချလက်ချနဲ့နေလို့ရမှာလေအခုဆိုရင်အားလုံးကစားနေတွားနေရတာကြီးလန့်စားတွေဖြစ်နေကြောက်ပြီးတော့မမြင်ရတဲ့အရာကြီးဆိုတော့ကြောက်နေကြရတာပေါ့
စိုက်ကဲအငားမောင်းသူတူကခုလိုပြောပါသေးတယ
်အဲ့တော့ကျွန်တော်တို့ဒီပိုးကြီးကိုနိုင်အောင်ထိမ့်ချုပ်ရင်ထိမ့်ချုပ်နိုင်ထိမ့်မချုပ်နိုင်လေလို့ရှင်ရေးစီဆိုရင်ပြည်သူလူထုတွေစားဖို့နေရည်နေရည်ထိုင်ရည်တွေအကြက်တဲဖြစ်နိုင်တဲ့ကာလမျိုးကိုကြုံရပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့လည်းစိုးရိမ်မိပါတယ်ဟိုဒီယောဂပိုးကြီးဟာအများဆုံးကင်းရှင်းနိုင်ပါစေအများဆုံးကာကွယ်နိုင်ပါစေအများဆုံးပျောက်ကင်းနိုင်ပါစေလို့လည်းကျွန်တော်တို့အနေနဲ့ဆုတောင်းပါတယ
်ပြည်သူတွေအနေနဲ့ဒီလိုအခြေအနေဆိုးကနေရက်တန်နိုင်မှုအတွက်ဆုတောင်းမှုတွေပြုလုပ်နေသလိုအစိုးရကိုလည်းခုထက်ပိုပြီးတော့ယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဆောင်ရွက်သင့်တယ်လို့လည်းတိုက်တွန်းမှုတွေရှိနေပါတယ
်ကျမ်းမာရေးစီမုံကြီးလိုက်ဖြန်းတယ်တို့တော့ပြန်နေရင်ကြားရရနေပြီးတော့ဒီစောင့်ကြည့်လူနာတွေပေါ်ပေါက်လာတဲ့အခါကျတော့ဒါမျိုးကိုတာဝန်ရှိပုဂ္ဂိုလ်များကနေကြီးခဲ့တဲ့ပုဂ္ဂိုလ်တွေကနေပြီးတော့ကျွန်တော်တို့ရက်ွက်ရက်ွက်ဒီအသီးသီးကိုဒေတာအသီးသီးမှာလိုက်ပြီးတော့လေ့လာစောင့်ကြည့်တို့တော့လိုပါတယ်လို့ကျွန်တော်အနေနဲ့ထင်မိပါတယ
်မိုဟင်းကရောက်နေမနီနီဝင်းကလည်းခုလိုပြောပါလေ
သူတို့လည်းတက်နိုင်တဲ့လောက်လှုပ်ပေးနေတာပဲလေသူတို့စီကံရှိတယ်လို့သူတို့စီကံတကြနေဖို့ထိုင်ဖို့တွေပြောတယ်လေပြောတဲ့အတိုင်းကိုနေတော့သက်သာမယ်လို့ထင်တာပဲကိုသိစိတ်တဲ့ကိုကကိုစင်ငင်မိနေကြဘူ
းကိုသိမ့်သန်းဆိုကလည်းခုလိုပြောပါတယ
်ဒီနိုင်ငံတော်ကပြောထားတဲ့စီကံအတိုင်းလိုက်နာပြီးတော့နေမယ်ဆိုရင်တော့ဒီထက်ပိုပြီးတော့ကုသနိုင်စရာအကြောင်းတရားတော့နေသွားမယ်လို့ကျွန်တော်ထင်ပါတယ်ယောဂါကတော့တကယ်ကျွန်တော်သတိထားရမယ်ယောဂါကြီးပါဆန်နေစီတွေကဇီမတ်တက်ဖင်းတဲ့အကုန်လုံးအဆင်ပြေအောင်ဒီလုပ်ပြတဲ့အတွက်ကြောင့်မလို့ဒါအဆောင်းရည်တွေအတွက်တော့တို့တွေအဆင်ပြေတာပါလေ
လက်ရှိချိန်ဒီမှာတော့ဆိုးရအနေနဲ့မြို့တစ်မြို့ကနေတစ်မြို့ကိုကူးတန်းသွားလာရေးကစထိန်းချုပ်မှုတွေရှိနေပြီးတော့ရက်ွက်တွေအတွင်းမှာစီးဖြန်းခြင်းတွေလူများကိုမလိုအပ်ပါကအိမ်ပြင်မထွက်ကြဘူးတကြံတွင်းကာလခီးမသွားဖို့စတာတွေနဲ့ယောဂါပိုးကူးဆက်ပြန့်ပွားမှုကိုထိန်းချုပ်နေတာလေတွေ့ရသလိုလာမယ့်မဟာတကြံပိတ်ရက်ကာလအတွင်းမှာအခြေခံလူဒန်းစားတွေအတွက်အိမ်နောင်တစုလင်းစံစီစားပဲကျက်သွန်စတဲ့စားတပ်ကုန်၅မျိုးကိုလည်းဧပြီလ၁၀ရက်နေ့ကစတင်ပြီးတော့ထောက်ပံ့ပေးတာတွေကိုလှုပ်ဆောင်လက်ရှိပါတယ်ရှင်ကျမမီတချန်ဟိမာမြင့်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကိုဗစ် -19 ကြောင့်ထိခိုက်ရတဲ့နိုင်ငံသားပိုင်လုပ်ငန်းတွေကိုအစိုးရကချင်းွေပေးတာမှာလုပ်ငန်းသက်တမ်းအနည်းဆုံး2နှစ်ရှိမှရမယ်လို့ကန့်သက်ထားတာပါဒီကန့်သက်ချက်ကသက်တမ်းနှုလုပ်ငန်းငယ်တွေအတွက်နစ်နာမှုလားလို့မေးတာမှာတော့ Jam Jay Company Director ဒေါက်တာဆုထေကဒီသတ်မှတ်ချက်ကမြန်မာနိုင်ငံမှာပုံမှန်သတ်မှတ်ချက်ဖြစ်ကြောင်းချင်းငွေရနိုင်တဲ့လုပ်ငန်းတွေအတွက်လဲချင်းငွေသက်တမ်းကတိုးတဲ့အပေါ်မှာစိုးရိမ်ချက်ရှိနေတယ်လို့ပြောလာပါတယ်ရှင
်။ Okay တတော်များများကတော့သူတို့ကန့်သက်တာပေါ့နော်ပုံမှန်အခွန်ပေါ့နော်အဲပုံမှန်အခွန်ချွေးချက်မရှိရတဲ့ပြီးတော့လုပ်ငန်းတွေပေါ့နော်နောက်ထပ်တစ်ခုကဒီလုပ်ငန်းလိုင်စင်သက်တမ်းနှစ်နှစ်ရှိတဲ့လုပ်ငန်းတွေပေါ့နော်ပြီးရင်သူတို့ကကန့်သက်တာရောတော့ SME အပြင်ပေါ့တော့ဟိုတယ်လုပ်ငန်းတွေပါမယ်စားတောက်ဆိုင်လုပ်ငန်းတွေလည်းပါမယ်ရှင
်ဆိုတော့ဒီလုပ်ငန်းသက်တမ်းနှစ်နှစ်မရှိသေးတဲ့စကားစားလုပ်ငန်းတွေကတော့ရှောက်ခွင့်မရဘူးဆိုတဲ့အနေအထားဖြစ်တော့ဒီပေါ်မှာမကျေနပ်မှုတွေလည်းရှိမယ်ထင်ပါတယ်ဒေါ်သက်စုထေတို့တွေ့ပါသလား
အခုလုံးလုံးစေတော့တိတ်တော့မကြားမိဘူးပေါ့နော်ဒါကတော့အခုလက်ရှိ COVID-19 မှာမဟုတ်ဘူးပေါ့နော်ဒီချင်းွေမှာမဟုတ်ဘူးတခြား grant တွေပဲဖြစ်ဖြစ်အဲလုံးနေပဲဖြစ်ဖြစ်ပေါ့နော်အဲဒီဘဲရနေပဲဖြစ်ဖြစ်လုပ်ငန်းသက်တမ်းကိုအကုန်လုံးရဲ့ criteria ကတော့နှစ်နှစ်ဆိုတာကလုပ်ငန်းနဲ့လုပ်ငန်းနဲ့အဲ့လိုပဲသတ်မှတ်ထားပါတယ်ရှင
်ဒီဘန်နေကငွေချေးရင်ကိုလာရှင်ဘယ်လိုဟာမျိုးတွေကသတ်မှတ်တာပါလဲ
ဟုတ်ကဲ့ရှင်။အနေနဲ့ငွေချေးလို့ရှင်၃ရက်တက်မှတ်ပါတယ်ရှင
်။အဓိကကတော့ဒီလုပ်ငန်းဆက်ပြီးတော့လေပတ်ဖို့နောက်တစ်ခုကဒီဝန်တန်းတွေကိုဆက်ပြီးတော့အလုပ်ပေးထားနိုင်ဖို့ဆိုရဟာလဲပါတယ်ဆိုတော့မတ်သက်စုသေးရောအခုဒီချေးငွေချေးတဲ့ဟာကလုပ်ငန်းကိုဆက်ပြီးတော့လေပတ်နိုင်ဖို့အထိလုံလောက်တဲ့အတိုင်းအတာမျိုးအထိရနိုင်မလား
။အခုထင်တကယ်လို့ဒါချင်းွေဒါရခဲ့မယ်ဆိုရင်လက်ထဲမှာချင်းငွေရပြီမယ်လုပ်ငန်းဆက်ပြီးတော့လေပတ်လို့မရပါရက်တက်နေမယ်လုပ်ငန်းนี่လည်းရှိနေအောင်လို့ထင်ပါတယ
်ဒီလုပ်ငန်းကြီးတစ်ခုလုံးကိုအချိန်မပြတ်ဆက်ပြီးတော့လေပတ်နိုင်ဖို့ဘယ်လောက်အထောက်အကူဖြစ်နိုင်မှာလဲအခုချင်းငွေရခဲ့ရင်ဟော
အဲလက်ရှိကုန်ကြမ်းနေပေါ့နော်လုပ်ငန်းဒီချိန်မှာဆိုတော့ high season အရန်ရောင်းရတဲ့ high season ကာလပေါ့နော်အဲ့လိုကာလမှာမဖြစ်ပါလဲဆိုတော့ဒီ covid ဖြစ်သွားတယ်ပေါ့နော်ဖြစ်သွားတော့ဆိုတော့ site တွေအကုန်လုံး site တွေအကုန်လုံးတော်တော်များများမှာပစ္စည်းတွေလှမ်းပြီးသားဖြစ်ကုန်ကြတယ်အဲ့တော့ဆိုတော့အများကြီးပို့ထားပြီးသွားပြီပေါ့နော်တနိုင်ငံလုံးတိုင်းတာနဲ့ဆိုတော့ဖြန့်ထားပြီးသားဖြစ်သွားပြီဖြစ်သွားတဲ့အခါမှာ site တွေကပစ္စည်းအများကြီးရောက်နေပြီနောက်နေဆိုတဲ့အချိန်မှာဒီပြဿနာကြီးဖြစ်လိုက်ပြီတော့ခုလိုပစ္စည်းတွေမရောရအောင်ပစ္စည်းတွေမရအောင်ပို့စီမှာငွေပြန်ဝင်လာမယ်အဝင်ကလည်းအဲရက်တက်နေလေပေါ့နော်မဝင်နိုင်ဘူးသူတို့မပေးနိုင်ဘူးကျွန်တော်တို့ထက်မှလည်းပစ္စည်းတွေပိုက်မိများဖြစ်တဲ့အတွက်ငွေလဲမှာလည်းအပတ်တော့ငွေဝင်နေမှာလည်းအဲနောက်နေ့ချက်ချောင်းကြီးရှိလာတာပေါ့နော်နောက်တစ်ခုကဘာလဲဆိုတော့စက်ရုံမှာဒီစက်ရုံမှာဆိုတော့ stock ပေါ့နော် inventory ရမှာအများကြီးလောင်ထားရတယ်ဘာလို့လဲဆိုတော့ဒီအချိန်မီ order တက်တာနဲ့အစင်းနဲ့ပေးနိုင်ဖို့အတွက်ပေါ့နော်အများကြီးလောင်ထားရတယ်ပေါ့နော်အဲ့ဒီအတွက်လည်းသူတို့စီမှာကဒီထက်မှလည်းရင်ထားရတယ်အဲနောက်တစ်ခုကအဲဒီမှာလည်းရင်ထားရတယ်ဟိုဘက်မှာလည်းပေးထားရတယ် credit တွေနဲ့ပေါ့နော်ပြီးရင်နောက်ထပ်တစ်ခုကဆိုတော့ဒီချင်းကပုံချမ်းတူလာမယ်ဒီဒီမကြီးပြည့်တဲ့ဒီအဒီမှာထွက်တယ်ပေါ့နော်ဒီဒီမကြီးပြည့်တဲ့ဒီအဒီအများကြီးထွက်တဲ့အချိန်မှာပဲအများကြီးဆောင်ရတဲ့အချိန်ပေါ့အဲ့ဒီအချိန်မှာကိုကဒီလိုမျိုးဖြစ်သွားတာပါငွေစည်းစိမ်မှုတွေအရင်နေသွားတယ်နေသွားတဲ့အတွက်ခါကျတော့သူတို့ငွေတွေမဝင်လာတဲ့အတွက်ဒီကုန်ကျစရိတ်တူလာမှုပိုင်းမှာလည်းအနေချက်တွေရှိရပေါ့နော
်လုပ်ငန်း88ခုသူတို့ပထမဆုံးအထုပ်အနေနဲ့ချင်းငွေချပေးလိုက်ပြီးဆိုပြီးတော့ကြီးညာထားတာတွေ့ပါတယ်ဒီဒေါ်သက်စုထေရိုရဖို့အလားအလာကရောမျောလင်းလို့ရနိုင်မှာသလားရှင်
သူတို့တက်မှတ်ထားတဲ့ criteria တွေကိုခုစီမှာလို့ပြပြဆုံဆုံရှိပြီးသားဆိုတော့လေအဲအဲ့အရာတွေကတော့အဆင်ပြေတယ်ပေါ့နော်အဲဒါပေမဲ့ရဖို့မရဖို့ဆိုမှပတ်သက်လို့ကတော့အရင်ကြီးလဲမျှော်လင့်မထားဘူးပေါ့နော်အရခဲ့ရင်လဲကန့်ကောင်းတယ်မရခဲ့ရင်လဲကန့်ကောင်းတယ်ပေါ့နော
်ဒီချင်းွေကတစ်နှစ်သူတို့ကတစ်နှစ်သက်တမ်းပေးမယ်ပြီးတော့ပြန်ဆက်ရမယ်ဆိုတော့ချင်းွေသက်တမ်းကအရင်မြန်တူမနေဘူးလား
အဲ့တော့အကြောင်းပေါ့နော်အရန်တူနေတယ်ပေါ့နော်တစ်နှစ်ထဲဆိုတော့အတိုင်းတာကလေအဲ့တော့ဒီတစ်နှစ်အတွင်းမှာဒီလုပ်ငန်းဒီကျန်းမာရေးအကြောင်းပေါ့နော်ပြီးသွားလို့လုပ်ငန်းတွေပဲချင်းပြန်ဆမယ်ဆိုတော့လည်းကိုမတိချောင်းလေမတိချောင်းတော့ဒီတစ်နှစ်အတွင်းမှာပြန်ဆက်နိုင်ဖို့ဆိုတာကတော့တော်တော်များများတော့အဲ့ဒီအပေါ်မှာစိုးရိမ်စီတော့ရှိကြတယ်ပေါ့နော်အားကြောင့်စုလေစုပြပြဟိုရခဲ့တယ်လေကန့်ကောင်းတယ်ဟိုမရခဲ့လေကန့်ကောင်းတယ်ပေါ့နော်အားကြောင့်စုအစားကလုံးဝမလျှောက်တော့ဘူးဆိုပြီးနေနေတာမလျှောက်တော့ဘူးပေါ့နော်အခုကမှဖောင်ပိတ်မဲ့ရနေချင်မှကပ်ပြီးတော့ကင်လိုက်တာရှင
်ဒီလုပ်ငန်းတွေကဘယ်ချိန်မှပြန်ဆနိုင်မလဲဆိုတာကဒါတွက်လို့မရတဲ့အခြေအနေမျိုးဖြစ်တယ်အစိုးရဘက်ကအတိုးနှုံးကတော့အတော်တက်တာတယ်ပေါ့နော်တစ်ရခိုင်နှုံးဆိုတော့ဒါပေမဲ့ချင်းငွေသက်တမ်းကတိုးတဲ့ခါရောက်တော့ဒီငွေကိုပြန်ဆက်ဖို့ဆိုတဲ့အခါမှာဘယ်လိုများစဉ်းစားထားလဲတကယ်လို့လုပ်ငန်းတွေလည်းပြန်ပြီးတော့မလည်နိုင်ဘူးဆိုတဲ့ခါရောက်တော့ဒီချင်းငွေကလုပ်ငန်းထဲမှာပဲဟိုဒါရောက်သွားမဲ့အခြေအနေမျိုးကလည်းရှိတယ်ဆိုတဲ့ခါရောက်တော့ချင်းငွေပြန်ဆက်ရေးအပိုင်းမှာဒီလုပ်ငန်းရှင်တွေအနေနဲ့ဘယ်လိုစဉ်းစားထားကြပါလဲရှင်
သူတို့အနေနဲ့ကတော့ဒီလုပ်ငန်းသားပြန်ပြီးတော့မလည်ပတ်နိုင်ဘူးဆိုသူတို့စီမှာငိုကလေးကသူစီမှာအရင်ကရောတည်တန့်ထားထားတယ်ရှင်ထားတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာကကိုကလုပ်ငန်းလည်ပတ်ပြီဆိုရင်မှဒီဟာကိုကိုတေချာပေါ့ပြန်ထုတ်မယ်ပေါ့နော်ပုံမှန်တိုင်းရက်နေဆိုသူတို့လုပ်ငန်းပုံမှန်အရင်ငွေနဲ့ဆိုတသက်တည်တန့်ထားထားတယ်ရှင်လျှောက်ထားတဲ့ငွေကလည်းသူ့အတွင်းမှာတော့ဒါအရင်ငွေပုံစံမျိုးပဲရှိလျှောက်ထားတာပါမှာ
ဆိုတော့ထပ်တော့ဒီအစိုးရရဲ့ COVID-19 ချင်းငွေရဖို့တော်သက်စုသေးလို့ဘောက်အေးရှိပါတယ
်။အောင်တော့ကိုကုန်ကျစရာကြီးလောင်ရတဲ့အချိန်မှာအဲကိုကငွေဝင်ရှိဘူး။ inventory မှာကိုကရန်ကုန်ကျော်ရန်များရပေါ့နော်။အဲဒီမှာငွေနည်းနည်းဖြစ်သွားတဲ့အတွက်စုကဒီကရရင်ဆိုလို့ရှိရင်တော့ပို့ပြောလက်ပတ်မှုတော်တော်နည်းနည်းပို့ပြီးမြန်ဆန်မယ်လို့တော့ထင်တယ်ပေါ့နော်။အဲ့ဒါကတစ်ခု။အဲနောက်ထပ်တစ်ခုကဘာရှိမလဲဆိုတော့လူတန်းနေအဲခီးသွားနေနောက်တစ်ခုကအကြီးကအဲ့ဒါတွေပဲအကိုရအောင်မပကံပေါ့နော်။ဟိုခီးသွားများတဲ့နေရာတွေမှာကွာ300လာများလာပေါ့နော်။ညာရအခုအဲ့လိုကြီးပြဿနာတက်သွားတဲ့အချိန်မှာ ပြတ်သွားတဲ့အချိန်မှာသူတို့တော်တော်များများငွေဆုံးရှုံးမှုတွေလည်းသူတို့မှာရှိရပေါ့နော်အဲ့ဒီချင်းတွေတရမယ်ဆိုရင်တော့လုပ်ငန်းကစရခဲ့အောင်တော့တောင်းပါပဲပုံမှန်တိုင်းပြန်စီစဉ်မှပြန်ပြီးတော့ကောင်းကောင်းနဲ့တက်နိုင်မယ်လို့ထင်ပါပေါ့နော
်ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရခြင်းကျွန်မဆုမြတ်မော်ပါCOVID-19 ကရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အမေရိကန်ရဲ့ဥရောပနိုင်ငံမျိုးတော်တော်များများမှမလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ထားပါတယ်။ရုပ်ရှင်ရုံးတွေ၊ night club တွေ၊အရက်ဘားတွေ၊ shopping center တွေ၊စားသောက်ဆိုင်တွေစတဲ့လူအများစုဝေးနိုင်သမျှနေရာတွေကိုပိတ်ထားကြပါတယ်။လူတွေကိုအရေးတကြီးကိစ္စမရှိရင်အိမ်ပြန်မထွက်ကြဖို့လည်းကန့်သတ်ထားပါတယ်။ဒီလိုအခြေအနေမှာဥရောပ night club တွေမှာဖျော်ဖြေနေတဲ့ DJ တချို့က online ပေါ်မှာဓာတ်ရိုက် streaming လုပ်ပြီးဖျော်ဖြေနေကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့က DJ Ray Night Club ပွဲစီစဉ်သူတွေစုပြီးလှုပ်ထားတဲ့ United We Stream ဆိုတဲ့အဖွဲ့က DJ Ray က online ပေါ်ကနေဖျော်ဖြေနေကြတာပါ Night Club မြို့တော်လို့ပြောနိုင်တဲ့ဘာလင်မြို့တော်က COVID-19 ရောဂါပြန့်နှံ့မှုတားဆီးနိုင်ဖို့မြို့ထဲက Night Club တွေအားလုံးကိုမတ်လ13ရက်နေ့ကပိတ်ထားချိန်မှာအခုလိုမျိုး online ပေါ်ကနေဓာတ်ရိုက်ဖျော်ဖြေနေကြတာဖြစ်ပါတယ်ဝင်ငွေထိခိုက်နေတဲ့ DJ Ray ဖျော်ဖြေရေးလုပ်ငန်းကလူတွေအတွက်အလွန်ဝေရှားတဲ့အနေနဲ့United We Stream အဖွဲ့ကစူပေါင်းလုပ်ကြတာပါ။သူတို့ဖျော်ဖြေထုတ်လွှင့်မှုကိုကြီးကြတဲ့အနေနဲ့အလွန်ဝေထည့်နိုင်အောင်လဲစီစဉ်ထားပါတယ်။ခီးသွားလာမှုအပါအဝင် COVID-19 ကြောင့်တားမြစ်ပိတ်ပင်မှုတွေက DJ တွေတော်တော်ထိခိုက်တယ်လို့ဥရောပ DJ လောကမှာ DJ ဆိုင်းလို့နာမည်ကျော်တဲ့လန်ဒန်က DJ ကိုသူကအခုလိုပြောပြပါတယ
်။အခုလက်ရှိကဘယ်လိုလဲဆိုတော့ကျွန်တော်ပွဲကိုထည့်ထား April May June ဇူလိုင်ဆိုတော့3လစာအခုလောဆယ်ဖြတ်ထားတယ်အဲ့နောက်ပိုင်းတော့မသိသေးဘူးပွဲတော်တော်များများရွက်ပြန်ရွှေ့ရတာပေါ့နော်ပွဲလုပ်တဲ့လူတွေကကျွန်တော်ဆိုဒီဆမ်မာဆိုရင်ဖက်စတီဗယ်တွေများတယ်လေကျွန်တော်ဆိုရင်ခရိုအေးရှားတို့ပေါ်တူဂီတို့ကပွဲကောလုံးသူတို့လည်းဖြတ်သွားပြီဘာလို့လဲဆိုတော့ဒီဗိုင်းရပ်စ်ကြောင့်ပဲအခုလေလိုင်းတွေလည်းအကုန်ကန်ဆယ်လုပ်တော့သူတို့ဟိုဘက်မှာဆက်လုပ်မယ်ဆိုရင်တော့ကျွန်တော်ဘက်ကသွားလို့မရဘူးလို့ဖြစ်So Euro ကပွဲတွေမှာအကုန်ဖြတ်ရမှာ
ဟို night club တွေပိတ်ထားရတယ်ခုလိုမျိုးပွဲတွေ cancel လုပ်ထားတဲ့အချိန်မှာအဲ DJ တွေအနေနဲ့ပေါ်တော့တခြားဖြော်ပြေးအစီအစဉ်တွေကိုဘယ်လိုမျိုးလုပ်နေလဲတချို့တွေကတော့ online ပေါ်မှာ live stream တွေလုပ်နေအဲ့ဒါကိုလည်းရှင်းပြပေးပါလား
ဆိုတော့များများပဲကျွန်တော်တကယ်ချင်းတွေတော့များလုပ်နေတယ် I Facebook live to Twitch တို့ပေါ်တော့ပါလေတို့ဟို live broadcast လုပ်တာပေါ့နော်အရာနေပြီးဖြစ်ဖြစ်တချို့ကြ club တွေရတယ်ဖြစ်ဖြစ်တချို့ကြအပြင်းပြေလောက်တာရှိရယ်တချို့ကြတော့လူတွေကိုဖြောပြခြင်းတဲ့ပုံစံမျိုးနဲ့ပေါ့အခုကအကောင်လုံးဆိုင်တဲ့ကြတယ်ကြတော့နည်းနည်းလေးဆရာမြင့်ပေးအောင်ဆိုရယ်စိတ်နဲ့လုပ်ကြရှိရယ်တချို့ကြလည်းဒီအလူငွေခံပြီးရောပေါ့နော်ပြီးတချို့တနည်းရောလူဖို့ဆိုပြီးလုပ်ကြရှိရယ်အလူရေမှန်းချက်တော့တယောက်တစ်မျိုးပဲမတူကြဘူး
အဲ့တော့အဲ့လိုမျိုးလုပ်တဲ့အခါမှာပရိသတ်နဲ့တို့ထိတွေ့မှုပိုင်းပေါ့နော်ဟိုဘယ်လိုမျိုးကိုလုပ်တဲ့ဥမာထားပါတော့ live stream နဲ့ဒီလိုမျိုး DJ လုပ်ပေးနေရဆိုရင်ကိုလုပ်နေတာကိုပရိသတ်တွေကဘယ်လိုမျိုးကြည့်နေသလဲနားထောင်နေသလဲဆိုတာဘယ်လိုမျိုးသိရလဲအဲ့ဒါလည်းနည်းနည်းပြောပြတော့
ဟုတ်ကဲ့ဘယ်လိုသိရလဲဆိုတော့အမအဲ့အခု program တွေတုံးနေ Facebook app ပေါ် live ပဲဖြစ်ဖြစ် Twitch ပဲဖြစ်ဖြစ်မျိုးကိုဘယ်လိုကြည့်နေရဆိုတော့မြင်ရဘယ်နည်းအောင်ကြည့်နေတယ်ဘယ်နိုင်ငံအမျိုးပြင်ဟိုလူတွေကပရိသတ်တွေအရကိုယ်စကားပြောတာအရကွန်မန့်ပေးရလို့ဆိုအကောင်ဖတ်လို့ရတယ်လေအဲ့တော့အခုတချို့တော်တော်များများဘယ်လိုလုပ်ကြလဲဆိုတော့ DJ ဖွင့်တဲ့လူကတယောက်အကြာထိုင်ပြီးတော့အဲ့လိုပေါ့နော်ပရိသတ်တွေနဲ့ပြန်ပြီးစကားပြောပြီးမေးတဲ့မိခုတွေပြန်ဖြေအမျိုးကြီးပြန်လုပ်ဆိုတော့အဲ့လိုအုပ်စုတွေနဲ့လုပ်ကြအများကြ
ီးပရိသတ်နဲ့အပြန်အလှန်ထိတွေ့မှုရှိအောင်လို့လုပ်ပေးနေတာ
ဟုတ်တယ်ဟုတ်တယ်
ခုလိုမျိုး DJ တွေကဒီလိုပရိသတ်တွေနဲ့ဟိုအပြင်မှာထိမတွေ့နိုင်ပေမဲ့လည်း online ပေါ်ကနေထိတွေ့နိုင်အောင်လို့လုပ်ပေးနေတာဘလောက်ဟိုနှစ်ဦးနှစ်ဖက်အတွက်ကောဘလောက်အကျိုးရှိတယ်လို့အမြင်ပါလဲရှင့
်အခုဆိုတော့ကျွန်တော်တို့အိမ်မှာထိုင်နေမှစာအဲ့လိုမျိုး live လုပ်ပြီးတော့ကျွန်တော်ပရိသတ်တွေနဲ့ဆိုတာပြောရသူတို့နားထောင်နေတဲ့ခြင်းတွေဖွင့်ပေးရအဲ့လိုမျိုးဆိုရင်ပြောဖို့လည်းကောင်းတယ်ပြီးတော့ အမြဲတမ်းဆက်သွယ်မပြတ်ဘူးပေါ့နော်အဲ့လိုလုံးနိုင်တော့ကောင်းတယ်ကျွန်တော်ကြောက်လို့စရာမလုံးနိုင်သေးဘူးဆိုတော့ကိုယ့်ဘက်မှာလှုပ်ဆိုင်အများကြီးရှိသေးတယ်အဲ့လိုပွဲလေးစားရပါရဲ့တဲ့ပရိုမိုလိုင်းနဲ့လည်းခုချိန်ကြီးဝယ်ရွှေမဲ့ရက်ကြီးတိုးရင်းနဲ့ချိန်ပြီးတော့အလုပ်တွေလုပ်တရတော့ကျွန်တော်တို့ကဆိုတော့အဲ့ live တွေပါတော့မလုပ်ဖြစ်သေးဘူး
အဲ့လိုမျိုးလှုပ်တာတွေနဲ့ပတ်သက်ပြီးတော့ဒီ DJ တယောက်အနေနဲ့ကိုသူအမြင်ရောဘယ်လိုရှိလဲ
ကောင်းပါတယ်မဟုတ်ဘာလို့ဆိုတော့ကိုလှုပ်ပေးနိုင်လားလှုပ်ပေးရအောင်နော်အဲရေမန်းချက်ကကြားနေမှတူပေမဲ့လည်းအဲအကောင်လုံးကကောင်းဖို့တော့လုပ်နေတာဆိုတော့ကျွန်တော်အမြင်နဲ့ကကောင်းပါတယ်လှုပ်ပေးနိုင်တော့
လူတွေကနှီးမျိုးစုံနဲ့ပေါ့နော်ဒီလိုအခက်အခဲကြုံကြရတဲ့ချိန်မှာဒီနှီးပညာကိုတုံးချပြီးတော့ကိုရဲ့စိတ်ပျော်ဖို့ပဲဖြစ်ဖြစ်သူများတွေပျော်အောင်ပဲဖြစ်ဖြစ်လုပ်နေကြရတယ်ပေါ့လေဆိုတော့သူအနေနဲ့ရောဘယ်လိုမျိုးဒီနှီးပညာကိုအတွက်အထောက်အကူဖြစ်တယ်လဲအခုလိုအချိန်မျိုးမှာ
ဖြစ်တယ်မှာဆိုတော့ဘာလို့လဲဆိုတော့နောက်ပွဲတန်ဆိုင် ready တန်ဖြောက်ဆိုရင်ခုချိန်နဲ့ကအဲ့လိုအရင်တော့ဆိုအလုပ်ရမ်းများတော့လေတချင်းတွေပါလေဆိုတော့တိတ်မရှာနိုင်ဘူးကျွန်တော်ကအဲ့လိုကျွန်တော်ကွန်ပျူတာရှင်းမှာတရက်ဟိုအဲ့လို10နာရီလောက်ထိုင်ပြီးတော့တချင်းပေါင်းများဆိုနိုင်ငံပေါင်းများဆိုအဲ့လိုနားထောင်တယ်ကျွန်တော်ဝါသာပါတယ်ပြန်ကျွန်တော်ကြိုက်လိုက်တောင်းလို့လို့အခုကျတော့မိသားစုလည်းဝေးရောက်တယ်ကိုကလည်းတောင်းလဲဒီမှာပြိမိနေဆိုတော့အဲ့ဒါလုံးဝအချိန်ရောက်သွားပြီဆိုတော့ကျွန်တော်ကအဲ့ဒါလုံခဲ့ရက်တရားအဲ့ဒါလုံနေအများကြီး
ဥရောပ DJ လောကမှာ DJ ဆိုင်းလို့နာမည်ကျော်တဲ့လန်ဒန်မြို့က DJ ကိုသူဖြစ်ပါရဲ့ရှင် COVID-19 ကာယရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့တားမြစ်ကန့်သတ်ထားချိန်မှာ DJ တွေအပါအဝင်ဖျော်ပြေးလုပ်ငန်းကလူတွေဟာအင်တာနက်အွန်လိုင်းကိုအသုံးချပြီးကိုကျွမ်းကျင်တဲ့ပညာနဲ့ပရိသတ်ကိုဖျော်ပြေးနေကြပါရဲ့ရှင်ကျွန်မဆုမြတ်ပါပါ
ပြည်အောင်စုမှာအချမ်းသာဆုံးတဲ့ဩဇာအာဏာအကြီးဆုံးသူတွေကအမျိုးသမီးတဦးဖြစ်တဲ့ Oprah Winfrey ကကိုရိုနာဗိုင်းရပ်စ်ကပ်ပြီးရမုံငွေဖြစ်တဲ့ဒေါ်လာ10သန်းတိတိလှူဒန်းသွားပါတယ်။နိုင်ငံတော်လွှာမျိုးအနှံ့ပြားနဲ့ကျမကြီးပြင်းနေထိုင်ခဲ့တဲ့ဒေသတွေမှာဒီကူးစက်ကပ်ကိုကြုံနေရခြင်းကျမတို့အမေရိကန်နိုင်ငံသားတွေအတွက်ကျမဒေါ်လာ10သန်းလှူဒန်းပါတယ်လို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာကြေညာသွားတာပါ။အသက်66နှစ်ရှိပြီဖြစ်တဲ့ Oprah Winfrey ကမစ္စစ်ဆီပီပြည်နယ်မှာဆင်းဆင်းရဲရဲနဲ့မွေးဖွားခဲ့တာဖြစ်ပြီးတော့ Milwaukee ပြည်နယ် Tennessee ပြည်နယ်တို့မှာကြီးပြင်းခဲ့တာပါအခုသူလှူဒန်းတဲ့ငွေတွေကတချို့ကတော့ America's Food Fan လို့ခေါ်တဲ့ Brahita လုပ်ငန်းအသစ်တစ်ခုအတွက်သုံးမှာဖြစ်ပြီးတော့ဒီကူညီမှုအသစ်ကိုတော့ Apple Company နဲ့ Ford Foundation Lonnie Powell Jobs အဖွဲ့နဲ့မင်းသား Leonardo DiCaprio တို့နဲ့သူတွဲလုပ်တာဖြစ်ပါတယ်အဲ့ဒီအဖွဲ့ကအမေရိကမှာကိုရိုနာကပ်ဘေးကြောင့်အထူးကရဆောင်လူမှုအတိုင်းဝိုင်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒီနေရာမှာအကြောင်းတွေမှာကြွေးတဲ့နေလေစာကိုမိခိုအားထားနေရတဲ့ကလေးတွေ၊နောက်ပြီးတော့ဝင်ငွေနှိပ်မိသားစုတွေ၊တက်ကြီးရွယ်ဝတွေ၊အလုပ်ကိုင်ပြုတ်ကုန်သူတွေကိုအဓိကအကူအညီပေးမှာဖြစ်ပါတယ်။ Milwaukee ပြည်နယ်မှာသူမိခင်နဲ့အတူတူကြီးပြင်းနေထိုင်ခဲ့ရတော့ကအစိုးရထောက်ပံ့ခြင်းနဲ့နေရတာလုံးဝကိုတုံးစရာမရှိ၊စားစရာမရှိတဲ့အခြေအနေမှာတမိသားစုလုံးဘဝကိုခက်ခက်ခဲခဲနဲ့အသက်ရှင်အောင်လို့အသက်ဆက်နေခဲ့ရတာတွေကိုသူအမှတ်ရနေတော့မှာအခုလိုအခြေအနေဇိုးကြီးကြုံရတဲ့အခြေအနေမှာလူတွေပို့ပြီးတော့အများကြီးဒုက္ခရောက်ကြရပါတယ်လို့သူကပြောပါတယ်သူလူတဲ့နဲ့ငွေအများစုကိုဘယ်လိုပေးမလဲဆိုတာတော့မပြောပါဘူးအမေရိကန်ပြည်အောင်စုမှာအရင်တစ်ပတ်ကတော့အလုံးလက်မဲ့အစိုးရထောက်ပံ့ကြီးရှောက်ထားသူအရေးအတွက်အများဆုံးအနေထားဖြစ်နေ 6.6 တန်းကိုရောက်သွားတယ်လို့အစိုးရကကြေညာသွားတဲ့ရက်တရက်ထဲမှာပဲအခုလိုမျိုး Opera ကသူ့ရဲ့ငွေတွေလှူဒန်းမဲ့အကြောင်းကိုကြေညာတာဖြစ်ပါတယ်ရှင်အမေရိကန်ပြည်အောင်စုကနာမည်ကျော်အဆိုတော် Prince နဲ့သူ့ရဲ့သားလေးတို့COVID-19 ရောဂါရရှိကြောင်းလွန်ခဲ့တဲ့နှစ်ပတ်ကဆေးစစ်ပြီးတော့သိရှိခဲ့ရတယ်။အခုသူတို့ပြန်ပြီးတော့နေကောင်းလာပါပြီလို့ဖင်ကပြောပါရယ်။အခုထပ်ပြီးတော့ဆေးစစ်ကြည့်တဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုမရှိတော့ပါဘူး။လွန်ခဲ့တဲ့နှစ်ပတ်လောက်ကသူရောသူ့ရဲ့သုံးနှစ်အရွယ်သားလေးမှာပါ COVID-19 ရောဂါလက္ခဏာတွေ့ရတာပါ။သူတို့ရဲ့ဆရာဝန်ကဆေးစစ်ကြည့်တဲ့အခါမှာသူတို့မှာပိုးရှိနေတာတွေ့ရတယ်။သူတို့ကအဲ့လိုမဖြစ်ခင်ကတည်းကအိမ်မှာပဲနေကြတာပါ။ပြီးခဲ့တဲ့နှစ်ပတ်လုံးလည်းအိမ်မှာပဲခွဲပြီးတော့နေပါရယ်။ ပြီးခဲ့တဲ့ရက်ပိုင်းတွေမှာထပ်ပြီးတော့ဆေးစစ်တော့ပိုးလုံးဝမရှိတော့ပါဘူးလို့ရေးထားပြီးတော့သူနဲ့သူ့ရဲ့သားလေးဓာတ်ပုံကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားတာပါသူက COVID-19 ရန်မငွေဖြစ်တဲ့ဒေါ်လာတစ်သန်းလှူဒန်းသွားပြီးတော့ Philadelphia မြို့က Temple တက္ကသိုလ်ဆေးရုံအရေးပေါ်ဌာနရန်မငွေနဲ့ Los Angeles မြို့တော်ဝန်အရေးပေါ် COVID-19 ကပ်ဘေးရန်မငွေတို့အတွက်တဝက်စီသူလှူဒန်းသွားတာဖြစ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
နေ့တကြံအကြနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမျက်မောင်ကတလှည့်ပြောပြပါအောင်မယ်ရှင်။ COVID-19 ကရောဂါအဆိုးဆုံးဖြစ်ပွားတဲ့နိုင်ငံတစ်ခုဖြစ်တဲ့စပိန်နိုင်ငံကတင်းကျပ်ထားတဲ့ကန့်သတ်မှုတချို့ကိုဒီကနေ့စတင်ဖြေလျော့ခဲ့ပြီးထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကလုပ်သားတွေကိုအလုပ်ခွင့်ပြန်ဝင်ခွင့်ပြုခဲ့ပါတယ်။ရောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေသေးတာမို့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်အကာအကွယ်ဝတ်စုံတွေပေးဖို့လိုအပ်တဲ့အပြင်တယောက်နဲ့တယောက်အနည်းဆုံး2မီတာအကွာအဝေးမှသာရှိနေအောင်အသေးချလှုပ်ထားပေးဖို့လိုအပ်ပါတယ်။တလလောက်အင်ပြင်မထွက်ရကန့်သတ်တားမြစ်ချက်ကိုဖြေရောလိုက်လို့ကန့်သတ်တားမြစ်ချက်ကိုဖြေရောလိုက်တဲ့ဒီကနေ့မှာအဓိကမြစ်ရထားနဲ့မြေအောက်ရထားဗုဒ္ဓယုံတွေလူသွားလူလာများတဲ့နေရာတွေဘတ်စကားဂိတ်တွေမှာနှာခေါင်းစည်းဆယ်တန်းကိုအစိုးရကဝေငှဖို့စီစဉ်ထားတဲ့အတွက်မက်ဒရစ်မြို့တော်မှာတော့ရဲအရာရှိတွေကလိုက်လံဝေငှပေးခဲ့ကြပါတယ်။တန်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကင်းရှင်းသွားပြီလို့သတ်မှတ်ခံရတဲ့လူနာ116ယောက်ထက်မနည်းမှာယောဂပိုးကူးနေတာကိုပြန်လည်တွေ့ရှိခဲ့ပါတယ်။အခုလိုဘာကြောင့်ယောဂပိုးပြန်လည်ကူးသလဲဆိုတာတာဝန်ရှိသူတွေစုံစမ်းနေကြဆဲဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံယောဂကာကွယ်ထိန်းချုပ်ရေးညွှန်ကြားရေးမှူးကတော့လူနာတွေယောဂပိုးထပ်ကူးဆက်တာမျိုးမဟုတ်ဘဲကိုယ်ထဲမှာရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန်ရှင်တန်လာတာဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောပါတယ်။တချို့ကြွမ်းကျင်သူတွေကတော့ပထမဆေးစစ်တုန်းကအပြေမှားတာဖြစ်နိုင်တယ်လို့လူနာရဲ့ကိုယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကျန်နေပေမဲ့အဲ့ဒီပိုးတွေကမကူးဆက်နိုင်တာဒါမှမဟုတ်လူနာနဲ့တခြားသူတွေကိုအန္တရာယ်မပေးနိုင်တာမျိုးဖြစ်ကောင်းဖြစ်မယ်လို့ပြောပါရယ်။တောင်ကိုရီးယားမှာဒီနေ့တနင်္လာနေ့အတွက်ကူးဆက်သူအသက်25ယောက်ပဲရှိပေမဲ့ရောဂါပိုးကင်းသွားပြီလို့သတ်မှတ်ခံရသူတွေထဲမှာပိုးပြန်တွေ့တဲ့အတွက်စိုးရိမ်စရာဖြစ်ခဲ့ကြပါရယ်။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့နေဆက်အဝင်အထွက်တွေကို90ရာခိုင်နှုန်းအကန့်အသတ်တားမြစ်မယ်လို့ဒီကနေ့ပြောလိုက်ပါတယ်။တရုတ်နိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့နိုင်ငံတွေမှာယောဂပိုးကူးစက်သူအရေအတွက်မြင့်တက်နေတယ်လို့တရုတ်လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ COVID-19 ကရောဂါစတင်ခဲ့ရဟူဟန်မြို့ကို2လကျော်ကြာပိတ်ထားခဲ့ရကပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်အခြေအနေတွေတဖြည်းဖြည်းပုံမှန်ပြန်ဖြစ်လာချိန်မှာပဲနိုင်ငံထဲမှာနောက်တစ်ကြော့ကူးစက်မှုတွေဖြစ်လာမှာကိုကာကွယ်နိုင်ဖို့အတွက်တရုတ်ကတိုးမြှင့်လှုံ့ဆော်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကြံကာလမှာသောတာရှင်တွေကိုကျမ်းမှာစိတ်ချမ်းသာကြပါစေရှင်။ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.